Welcome to the Voice of America in Burmese.
Mingla mane khe ma so. Washington ro view American tan ga ni 2020 August 16 ye tanin nei ne mane khe season rwe go Myanmar san lo jin mane 6 nai ga ni 9 nai thi. Line lo meter 24 40 51 line lo meter 190 ro ga ni thon lwin pe ni ba bi. Chuma khin myo tat ba.ဒီမနက်ခင်းသတင်းတွေကိုကိုညောင်ဝင်းအောင်နဲ့အတူပြောပြပေးပါမယ်။ကမ္ဘာမှာ COVID-19 ကူးစက်ခံရတာနဲ့သေဆုံးတာအများဆုံးဖြစ်နေတဲ့ American နိုင်ငံမှာဒီရောဂါပိုးရှိမှရှိစမ်းသပ်စစ်ဆေးမှုတွေတိုးပြီးလုပ်ဖို့လူလူကျန်းမာရေးနဲ့ဗဟိုအစိုးရအရာရှိတချို့ကတိုက်တွန်းနေတဲ့ကြားကပဲသွားရောက်စမ်းသပ်စစ်ဆေးသူဟာတစ်နေ့တစ်ခြားရော့ကျလာနေပါတယ်။နိုင်ငံတော်ကဒီရောဂါဖြစ်ပွားမှုကိုခြေရာခံဖို့လုံအားပေးပုံစံနဲ့စုပေါင်းဆောင်ရွက်တဲ့COVID ခြေရာခံ project ကကောက်ယူရဆင်းရဲရဆိုရင်လွန်ခဲ့တဲ့သတင်းနှစ်ပတ်ထဲမှာနေ့လိုက်ကောက်ခံတဲ့စမ်းသပ်စစ်ဆေးမှုအရေးအတွက်ကြာဆင်းလာတာတွေ့ရပါတယ်။သမ္မတအင်ဂျီနဲ့တခြားသတင်းအရင်းတွေအများပြားကနေကြေကြေပြန့်ပြန့်ကောက်ယူတဲ့ဒီ project system မှာအောက်ကလာတွင်နိုင်ငံရေးနေ့စဉ်စမ်းသပ်စစ်ဆေးခံသူပေါင်း93,000ကျော်ရှိပြီးအရင်လာတုန်းကတော့93,000ခွဲလောက်ရှိနေတာပါ။လာပေါင်းတော်ကြာစမ်းသပ်စစ်ဆေးမှုခံရသူတိုးလာတဲ့နောက်ပိုင်းဒီလိုအစ်စစ်ခံသူအရေးအတွက်ရောကြသွားတာဟာဒီနှစ်တွင်မှာအကူးဆက်ခံသူတဟုန်တို့မြင့်တရာကနေအတိုးလျှောက်ဖြစ်ပုံမှန်ဖြစ်သွားတာနဲ့စမ်းသပ်စစ်ဆေးမှုအတော်ကြာဆောင်ရတာစစ်ဆေးမှုအဖြစ်ရဖို့ကြံ့ကြာတာတွေကြောင့်ဖြစ်နိုင်ပါတယ်။ဆင်းရဲနေမှာကဘာတလောကိုဗစ် -19 အကူးဆက်ခံသူ20တန်းရှိသွားပြီဖြစ်ကြောင်း John Hopkins တက္ကသိုလ်ကကောက်ယူတဲ့စစ်တမ်းမှာဖော်ပြပါတယ်။ရုရှားနိုင်ငံမှာကိုဗစ် -19 ရောဂါကာကွယ်ဆေးသစ်စပြီးထုတ်နေပြီလို့ကျန်းမာရေးဝန်ကြီးဌာနသတင်းထုတ်ပြန်ပြီးနိုင်ပိုင်းတွင်မှာပဲကာဝယ်ဆေးပရမတ်ထုတ်ခဲ့တယ်လို့ကျန်းမာရေးဝန်ကြီးပြောကြားချက်ကိုကိုးကားပြီး Russian Interfax သတင်းကဖော်ပြပါတယ်။ကမ္ဘာတစ်လုံး COVID-19 ကာဝယ်ဆေးထုတ်နိုင်မှုအပြိုင်ဆိုင်လုပ်နေချိန်မှာ Russia အစိုးရကဆေးထုတ်ဖို့အ мян အတီးပြုတ်ပေးလိုက်တာဟာဘေးကင်းလုံခြုံမှုထက်သူ့နိုင်ငံဂုံးတက်အောင်ရှည်ရန်တင်တာမျိုးဖြစ်မှာဆိုရင်ကြောင့်သိပ္ပံပညာရှင်တချို့ကပြောပါတယ်။ Corona virus အတွက်ပထမဆုံးဖြစ်ထုတ်တဲ့ဒီကာဝယ်ဆေးကိုဒီလကုံမှာရမှာဖြစ်ကြောင်းရုရှားကပြောခဲ့တာပါကာဝယ်ဆေးထုတ်ရမှာဒီဆေးစိတ်ချမှုရှိမရှိထိရောက်မှုရှိမရှိတိတ်တိတ်ချာချာသိနိုင်ဖို့လူထောင်ပေါင်းများစွာပါဝင်တဲ့အဆင့်သုံးဆန့်သက်မှုတွေကိုထုံးစံတိုင်းမလုပ်ဆောင်ခင်မှာပဲဒီဆေးကိုအတီးပြုတ်ပေးခဲ့တာဖြစ်ပါတယ်ရုရှားကထုတ်တဲ့ကာဝယ်ဆေးကို Sputnik 5 လို့နာမည်ပေးထားတာပါဒါဟာဆိုဗီယက်ယူနီယံခေတ်မှာလွှတ်တင်ခဲ့တဲ့ကမ္ဘာပထမဆုံးဂျိုးလူနာမည်နဲ့ဂုဏ်ပြုတာလည်းဖြစ်ပါတယ်ဒီဆေးကိုရုရှားနိုင်ငံဂမလီယာတုတေသနဌာနကထုတ်တာဖြစ်ပြီးဒီဇင်ဘာ January လောက်ဆိုတလကို5တန်းလောက်ထုတ်ဖို့ရှိကြောင်းပြောပါတယ်။ American နဲ့ Poland တို့ဟာမကြာသေးခင်ကမှညှိနှိုင်းခဲ့တဲ့ကာကွယ်ပူးပေါင်းဆောင်မှုတုံ့ပြန်ရေးဆိုင်ရာ EDC သဘောတူညီချက်ကိုစနေနေ့ကဝါဆောမြို့မှာလက်မှတ်ရေးထိုးကြပါတယ်။ဥရောပခီးစင်သွားရောက်နေတဲ့ American နိုင်ငံချိုင်းဝန်ကြီး Mike Pompeo ဟာ Poland သမ္မတ Andrzej Duda နဲ့တွေ့ဆုံပြီးမှကာကွယ်ရေးဝန်ကြီး Black Sight နဲ့ခုလိုသဘောတူလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။ဒီသဘောတူညီချက်ကနေနှစ်နိုင်ငံစီးရေးပူးပေါင်းဆောင်ရွက်မှုပြန့်တင်နိုင်မှာဖြစ်တယ်လို့ပိုလန်မှာ American တပ်တွေတုံ့ပြန်ချထားတာဟာ NATO ရဲ့စစ်သားစီးရေးကိုပုံမခိုင်မာစေမှာဖြစ်တယ်လို့ဥရောပဒေသလုံခြုံရေးတုံ့ပြန်လာစေတဲ့အပြင် Democracy လွတ်လပ်မှုနဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုအတွက်လည်းအထောက်အကူပေးမှာဖြစ်ကြောင်း American သမ္မတ Donald Trump ကညင်ကြက်ထုတ်ပြန်ပြောဆိုပါတယ်။ဒီသဘောတူညီချက်ဟာရှိပီတာတက်ချတာရေးဆိုင်ရာ NATO သဘောတူညီချက်ပြင်ပိုလန်မှာ American တပ်တွေနောက်ထပ်စီးရေးဆိုင်ရာဖြစ်ခြင်းမှုတွေလုပ်ကန်ပေးလိုက်တာဖြစ်ပါတယ်။ American တပ်သား 12,000 လောက်ကို Germany ကနေပြန်ရုပ်သိမ်းခဲ့ပြီးအဲ့ဒီထက်က 9,600 လောက်ကိုပိုလန်ပါဝင်တခြားဥရောပနိုင်ငံတွေမှာချထားခဲ့တယ်လို့ Pentagon စစ်ဌာနချုပ်ကကြေညာခဲ့ပါတယ်။ပြန်တမ်းနိုင်တဲ့အမျိုးအမည်မသိအရာဝတ္ထုတွေဖြစ်တဲ့ UFO တွေကိုစုံစမ်းစစ်ဆေးဖို့အမေရိကန်ရေတပ်ကကြီးကြပ်တဲ့အလုပ်ဖွဲ့တဲ့တစ်ခုကိုဖွဲ့စည်းလိုက်တယ်လို့ပင်နဂန်စစ်ဌာနချုပ်ကတောက်ကြနေမှာခြေညာပါတယ်။အမျိုးအမည်ခွဲမရတဲ့ထူးဆန်းတဲ့ဝင်ရင်ဖြစ်အဆိုင်ရအလုပ်ဖွဲ့ UAPTF ကိုဖွဲ့စည်းလိုက်တာဖြစ်ပြီးဒါဟာ UAP ဖြစ်တဲ့သဘောတဘာဝနဲ့ဘဲကဆဖြစ်တယ်ဆိုတာလို့အချက်လက်တွေကိုပိုနားလည်လာနိုင်မယ်လို့မျှော်လင့်ကြောင်းကာကွယ်ဝင်ကြီးဌာနပြောခွင့်ရဆူဇန်ဂိုးကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ American စစ်တပ်အနေနဲ့ဂျိုသားတွေကျူးကျော်လာရောက်မှာတဲ့အမျိုးအမည်ခွဲမရတဲ့ဝင်ရင်ကဖြစ်ရတွေဟာကမ္ဘာမြေပေါ်ကသူ့ပြန်သက်တွေနဲ့ဆက်နွယ်မှုရှိနေမှာကိုစိုးရိမ်နေတာဖြစ်ပါတယ်။အထူးသဖြင့်တရုတ်အစိုးရရဲ့ drone ဒါမှမဟုတ်တခြားဝင်ရင်သုံးကိရိယာတွေနဲ့ထောက်လန်းမှုလုပ်နိုင်စွမ်းကို American ကအဓိကစိုးရိမ်နေတာပါ။ UAP အလုပ်ဖွဲ့လုပ်ငန်းဟာ American မျိုးသားလုံခြုံရေးကိုချိမ့်ချောက်လာနိုင်ခြင်းရှိတဲ့ UAP ဖြစ်တွေကိုဆန့်စစ်ပိုင်းခြားစစ်ဆေးဖို့နဲ့စည်ရင်ပြုစုပေးဖို့ဖြစ်ကြောင်းလည်းပြောခွင့်ရတာပြောပါတယ်။ ဒီလုပ်ဖွဲ့ဖွဲ့စည်းတာကိုဒုတိယကာကွယ်ဝန်ကြီးကအောက်တိုဘာ၄ရက်နေ့ကအတည်ပြုပေးခဲ့တာပါ
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.3 ဘိုင်းလိုမီတာ40 kHz 8.3 ဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရှင
်ကျွန်တော်ညံဝင်းအောင်ပါခင်ဗျာ VO ရဲ့တင်းငွင်နေနေမနေ့ခင်သတင်းတွေကိုတင်ဆက်နေပါတယ်အိန္ဒိယတရုတ်နိုင်ငံကြားနေဆက်တင်းမာမှုအကြီးအကျယ်ဖြစ်ခဲ့တာနဲ့ပတ်သက်လို့အိန္ဒိယဝန်ကြီးရုပ်နရိန္ဒရာမိုဒီကသူ့ရဲ့လွတ်လပ်ရေးနေ့မိန့်ခွန်းမှာတရုတ်နိုင်ငံကိုအထူးသတိပေးပြောကြားလိုက်ပြီးအိန္ဒိယမှာကုတဲ့ပိုအားကောင်းတဲ့စစ်တပ်ကိုတိဆောက်သွားမယ်လို့ကတိပေးလိုက်ပါတယ်။တင်းမာမှုဖြစ်နေတဲ့နှစ်ဖက်နယ်စပ်ဟိမွန်တာဒေသမှာစစ်အင်အားတိုးချဲ့နေတာကိုရင်ညွှန်းရင်းဝန်ကြီးရုပ်မိုဒီကအခုလိုပြောသွားတာပါ။အိန္ဒိယရဲ့အချုပ်အခြာအာဏာကသာအရေးအကြီးဆုံးဖြစ်ပြီးအင်ဂျင်ရှင်တွေနဲ့ဆက်ဆံရေးကလုံခြုံရေးနဲ့အပြန်အလှန်ယုံကြည်မှုပေါ်မှာသာမူတည်လိမ့်မယ်လို့ဆိုပါရယ်အိန္ဒိယမျိုးသားရေးဝါဒီတူဖြစ်တဲ့ဝန်ကြီးချုပ်မိုဒီကအိန္ဒိယနဲ့နယ်စပ်တင်းမာမှုဖြစ်နေတဲ့ပါကစ္စတန်တရုတ်နဲ့ပတ်သက်ပြီးသူ့မိကွန်းနဲ့ပြောသွားပေမဲ့နိုင်ငံအမည်တွေကိုတော့အတိအကျဖော်ပြသွားခြင်းမရှိခဲ့ပါဘူးအိန္ဒိယရဲ့ဒီလန့်ခံမြဲမှုကအရေးပါဆုံးဖြစ်ပြီးပြီးခဲ့တဲ့ဇွန်လ15ရက်နေ့ကဟိမွန်တာဒေသကလော့ဒါမှာကျွန်တော်တို့ဘာလို့လုံနိုင်တဲ့အိန္ဒိယစစ်သားတွေဘယ်လိုစွမ်းဆောင်နိုင်ခဲ့တယ်ဆိုတာအလုံးမြင်တွေ့ရမှာဖြစ်ကြောင်းမိုဒီကပြောပါတယ်။အဲ့ဒီနေဆက်အပြန်အလှန်ပဋိပက္ခအတွင်းအိန္ဒိယစစ်သား20တိဆုံးရပါတယ်။နှစ်နိုင်ငံနေဆက်တင်းမာမှုအတွင်းပိုင်နဲ့ဆုံးရှုံးမှုမရှိဘူးလို့ဝန်ကြီးချုပ်မိုဒီကပြောနေပေမဲ့ဂျိုဒူတပ်ပုံတွေအရတရုတ်နေဆက်စစ်တပ်တွေဟာအိန္ဒိယကပိုင်နဲ့ကိုကျူးချော်ထားကြောင်းစီရေးကြောင်းညင်သူတွေကပြောပါတယ်ခင်ဗျာ။တောင်ကိုရီးယားနိုင်ငံမှာ9လကျော်တွင်ကိုရိုနာဗိုင်းရပ်စ်တည်ရတာကူးစက်မှုနှုန်းစံချိန်တင်မြင့်မားခဲ့တာကြောင့်စနေနေ့ကအဆိုးမျိုးတော်နဲ့အနီးတစ်ဝက်မှာအသွားလာကန့်သတ်ချက်တွေတင်းကျလိုက်ပါတယ်။အခုလိုကန့်သတ်လိုက်တဲ့အထဲမှာအာကစားပွဲတွေလူစုလူဝေးလှုပ်တာတွေအပြင်လူချင်းခက်ခွက်ခွာနေကြဖို့ပိုပြီးတင်းကျတဲ့စည်းကမ်းတွေကိုအစိုးရကချမှတ်လိုက်တာပါ။စနေနေ့တည်ရတဲ့တောင်ကိုရီးယားမှာရောဂါကူးစက်သူလူနာသစ်166ဦးရှိခဲ့တာဖြစ်ပြီးဒါမတ်လအစောပိုင်းကတည်းကအခုထိ9လကျော်တွင်တရက်ထဲမှာကူးစက်မှုအများဆုံးဖြစ်ခဲ့တာပါလက်ရှိနိုင်ငံတွင်ရောဂါကူးစက်သူ1000ကျော်နဲ့သေဆုံးသူ305ဦးရှိပါတယ်တောင်ကိုရီးယားမှာကိုရိုနာဗိုင်းရပ်စ်ကူးတဲ့အခြေအနေကအရေးကြီးတဲ့အဆင့်တစ်ခုရောက်နေကြောင်းနဲ့သိုးမျိုးတဝက်ရောဂါထိန်းချုပ်ရေးကိုဦးစားပေးလုပ်သွားမယ်လို့တောင်ကိုရီးယားဝန်ကြီးချုပ်ကပြောပါတယ်အခုနောက်ဆုံးကူးစက်မှုအစ်အများစုဟာသိုးမျိုးတော်နဲ့တိုးချဲ့ဧရိယာတစ်ဝက်မှာအဓိကဖြစ်ပွားနေပြီးဒီလိုကူးစက်မှုနှုန်းမြင့်လာတဲ့အတွက်လူထုကစိုးရိမ်နေကြပါတယ်သမရမွန်းကျဲအင်းကိုစန့်ကျင်တဲ့ခြေတက်ဆန္ဒပြပွဲတွေပြုလုပ်ကြပါတယ်ဆန္ဒပြပွဲတွေမှာပါဝင်သူ2000လောက်ရှိတယ်လို့ယွန်ဟပ်သတင်းဌာနကဖော်ပြပါတယ်ခင်ဗျာဖိလစ်ပိုင်မှာ IS သွေးကြွအဖွဲ့ကိုတစ္ဆာခံတဲ့အဘူဇာရဲ့စစ်သွေးကြွအမာခံအဖွဲ့ဝင်တဦးကိုဖမ်းဆီးလိုက်တဲ့အတွက်လက်တုပ်ပြန်တိုက်ခိုက်လာနိုင်တဲ့အပေါ်သတိရှိကြဖို့လုံခြုံရေးတပ်ဖွဲ့ဝင်တွေအားလုံးကိုစနေနေ့ကသတိပေးနှိုးဆော်ထားပါတယ်အဘူဇာရဲ့စစ်သွေးကြွအဖွဲ့ဟာဖိလစ်ပိုင်မှာနိုင်ငံသားတွေကိုပြန်ပြေးဆွဲတာခေါင်းဖြတ်တာတွေလုပ်လို့ရှိတယ်လို့ဆွဆွဲခံရတဲ့အဖွဲ့လည်းဖြစ်ပါတယ်။အဘူဆာရဲ့အဖွဲ့ဝင်စူစူကန်းကိုနိုင်ငံတောင်ပိုင်းတဘောမြို့မှာဖမ်းဆီးခဲ့ပြီးနောက်မနီလာမြို့ကိုလေရင်နဲ့တောက်ကြနေကခေါ်ဆောင်ခဲ့ပြီးနိုင်ငံရဲ့ဗဟိုရဲဌာနချုပ်မှာထိမ့်သိမ်းထားပါတယ်။သူ့ကိုလူသတ်မှု23မှုပြန်ပြေးဆွဲမှု9မှုလူသတ်ဖို့ကြံစည်မှု6မှုတို့နဲ့တရားစွဲတာကြောင့်ရဲတပ်ဖွဲ့ကကြေညာပါတယ်။အခုဖမ်းဆီးမိထားတဲ့စူစူကန်းဟာ2016အေပီလာတုန်းကကနေဒါလူမျိုးခီးသွားနှစ်ဦးကိုပြန်ပြေးဆွဲခေါင်းဖြတ်တပ်ဖြတ်မှုရဲ့နောက်ကွယ်ကကြိုးကန်သူဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ခင်ဗျာ The Voice of America The Voice of America The Voice of America တင်းငွေနေနေမနက်ခင်း VOE ရဲ့သတင်းတွေကိုဒေါက်ကင်မြို့သက်နဲ့အတူကျွန်တော်ညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာအခုချိန်အားစပြီးစိတ်ဝင်စားဖွယ်သတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ
။အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကအစိုးရဘာနိုင်ငံတွေအနေနဲ့တရုတ်ကွန်မြူနစ်ပါတီရဲ့အန်ဒီကိုသတိထားရဖို့သူရဲ့ခီးစဉ်တွင်ပြောကြားသွားတဲ့ဆိုတဲ့အကြောင်းဆက်လက်ပြောပြလိုပါတယ်ကျွန်တော်ကြိုဆင်ပါပါ။တရုတ်ကွန်မြူနစ်ပါတီဟာယခင်ဆိုဗီယက်ပြည်ထောင်စုရဲ့ကြီးမားတဲ့လူမျိုးရေးချင်းချောက်မှုတရားဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကချက်၊ဆလိုဗီးနီးယား၊ဩစတြီးယားနိုင်ငံတို့ကိုသတိပေးပြောကြားလိုက်ပါတယ်။ဝန်ကြီးပွန်ပီယိုရဲ့ဒီအရှေ့ဥရောပခီးစဉ်နဲ့ပတ်သက်ပြီးဒီရေသင်းတော့စင်ဒီစင်ပေပါရက်သတင်းတော်ပါဝန်ကြီးပွန်ပီယိုရဲ့ဒီခီးစဉ်ဟာအရှေ့ဥရောပနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်မှုတော်တော်များများကိုပုံမိုခိုင်မာစေဖို့ရည်ရွယ်သလိုဘယ်လာရုစ်နိုင်ငံမှာရွေးကောက်ပွဲအပြီးဖြစ်ပျက်နေတဲ့မငြိမ်မသက်မှုနဲ့ Iran Bolene Pixuy Kizarule Litavare. Dabimet Yogi Kumne Padia we set the Chigan Saudi Sorry Kizaro Su Yaliama Diga Jura Kizabe Chipare.
I think the whole world can plainly see now.
ဒီဝိသတ်တွေရေလုပ်ငန်းပေါ်တရုတ်ကွန်မြူနစ်ပါတီရဲ့ရည်ရွယ်ချက်ဟာကမ္ဘာပေါ်ကအခြားသက်တွေရေးစနစ်ဒီအားလုံးရဲ့ရည်ရွယ်ချက်နဲ့မတူဘူးဆိုတာတကမ္ဘာလုံးကရှင်းရှင်းလင်းလင်းမြင်တွေ့နေရပြီလို့ထင်ပါတယ်။ဒါကိုသူတို့ရဲ့အမျိုးသားလူညွန်ရေးရန်တရားတွေထောက်လှမ်းရေးတွေနဲ့စီးရင်အားတွေအတွက်အသုံးချမှာဖြစ်ပါတယ်။တရုတ်ဘက်ကတော့ပွန်ပီယိုဟာသူသွားလျာမှာနိုင်ငံရေးဗိ 5G နဲ့ပတ်သက်ပြီးမယုံကြည်ရတဲ့လုပ်ငန်းတချို့ကိုလက်မခံဖို့ဆလိုဗီးနီးယားနဲ့အမေရိကန်တို့သဘောတူလက်မှတ်ရေးထိုးနိုင်ခဲ့ရပြီဖြစ်ပါတယ်။ပွန်ပီယိုရဲ့တရုတ်ကိစ္စရည်မှန်းချက်ဟာအကျိုးသက်မှုရှိစေမယ်လို့ကျွမ်းကျင်သူတူကဗီဒီယိုကိုပြောပါတယ်။ Daniel Cochise ဟာ Heritage Foundation အဖွဲ့ဝင်တူပါ။
I think the administration's leadership on this issue in particular
should the gene dikisan and but the American Asuya ye usi lo saw mu a chin ne go bian bian phit twa si de lo tin ma de naw ta tacha daw naingan le ya le be awe set twa ye kaisan and but the naw kha phit la mae pungan sit twe paw tayuk pa win la mae swin di dai mae tabor tha ya le mae lo tin ma de lo Daniel Cochise Skype app sin jo daw la ba thu ga le si Europe address khu yin Russia ha tayuk the pu bi anika chin chaw mu phit de lo le si ga yu sa ba de
but I think that China still remains somewhat
tabi mae di da address shin tayuk ga khlan lan ga chin chaw mu phit nei bi Russia ga raw si yin ne warapin si yin si ne ya de a yi ji ya anika an dia phit de lo le tin ma de lu process ga set jaw daw la ba mahabyu ne naingan daga le la yi thana ga Heather Conley ga le Europe ma tayuk ye chin chaw mu the အနိကတဲ့အရေးကြီးတဲ့ချိန်ချောက်မှုတွေရှိနေပြီးဒါကိုပြန့်ပြတ်တာကလုံဆောင်ဖို့တော့တည်းလို့ဆိုပါတယ
်။ So at the same time that yes China is
ဒီဟာကျမတို့နိုင်ငံသားရေးမူဝါဒရဲ့အရေးကြီးတဲ့အစိတ်အပိုင်းတစ်ရပ်ဖြစ်နေသည့်တိုင်းဒါတခုတည်းကိုပဲဦးစားမပေးဘဲအရှိဥရောပနိုင်ငံတွေနဲ့ပတ်သက်ရင်ပုံပြီးပါနှပ်ပြီးကျေပြန့်တဲ့ချင်းကပ်မှုမျိုးထားရှိဖို့လိုအပ်ပါတယ
်။ဝန်ကြီးပွန်ပီယိုဟာဒီခေတ်စဉ်အတွင်းဘယ်လာရုစ်နိုင်ငံမှာဖြစ်ပျက်နေတာတွေကိုလည်းသူခေတ်စဉ်တခြားခေါင်းဆောင်တွေနဲ့ဆွေးနွေးခဲ့ပါတယ်
။ Just as I talked about in the Czech Republic, we want the people.
ချက်သမရနိုင်ငံမှာကျွန်တော်ပြောခဲ့သလိုပါပဲ။ဘယ်လာရုစ်ပြည်သူတွေသူတို့တောင်းဆိုနေတဲ့လွတ်လပ်မှုကိုရစေချင်ပါတယ်။သူတို့အကျိုးစီးပွားလို့သူတို့ထင်တဲ့အရာတွေကိုလည်းဖြစ်လာစေချင်ပါတယ်။ကံကွယ်မှုတွေကိုကျွန်တော်တို့စောင့်ကြည့်နေပါတယ်။အကြမ်းမဖက်တဲ့ဆန္ဒပြမှုတွေကိုအကာအကွယ်ပေးဖို့နဲ့ NDA မဖြစ်စေဖို့တိုက်တွန်းပါတယ
်။ဘယ်လာရုစ်ရွေးကောက်ပွဲတွေဟာလွတ်လပ်တရားမျှတမှုမရှိဘူးဆိုပြီးအမေရိကန်နဲ့ဥရောပသမဂ္ဂတို့ကသဘောတူညီထားတယ်လို့ဩစတြီးယားနိုင်ငံသားဝန်ကြီးရှလန်ဘတ်ကတင်နောက်တွေကိုပြောခဲ့ပါတယ်။ဘယ်လာရုစ်နိုင်ငံခေါင်းဆောင်အလက်ဇန်ဒါလူကာရှန်ကိုအနေနဲ့အကြမ်းဖက်မှုနဲ့နိုင်တဲ့စနစ်မှုတွေကိုအမြန်ဆုံးရဆိုင်ဖို့ကြံနေသေးတဲ့အကျဉ်းသားတွေကိုလွှတ်ပေးဖို့ဥရောပသမဂ္ဂနိုင်ငံတွေကပြက်ပြက်သားသားတောင်းဆိုစေချင်တယ်လို့လည်းပြောသွားခဲ့ကြပါမယ်ခင်ဗျာကျွန်တော်ကြိုဆိုပါပ
ါ VOA American အသံရအစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်ကျွန်တော်ရဲမတော်မှာ Israel နိုင်ငံနဲ့ Arab စွာများပြည်တော်စု UAE နိုင်ငံတို့နိုင်ငံဆက်ဆံရေးတရားဝင်ထူထောင်မှုသဘောတူညီခဲ့ကြပြီလို့ American သမ္မတ Donald Trump ကကြေညာလိုက်ပါတယ် Abraham သဘောတူညီချက်လို့ခေါ်တဲ့ Israel နဲ့ UAE နိုင်ငံကြားရရှိတဲ့သဘောတူညီချက်ကအရှိလက်ပိုင်းရင်းချမ်းရေးအတွက်တဆင့်တက်တိုးတက်မှုဖြစ်တယ်လို့လည်း American Israel နဲ့ UAE ကောင်ဆောင်တွေကပြောပါတယ် VOA အင်ဂျီရိုသတင်းတောက် Patsy Wooda Kusara သတင်းပေးပို့ထားပါတယ်တနင်္ဂနွေဆက်ဆံရေးထူထောင်ကြောင်းအစ္စရေးနဲ့အာရဗ်စွာဘပြည်ထောင်စု UAE နိုင်ငံကဇူလိုင်လ13ရက်နေ့ကကြေညာလိုက်တာကြောင့် UAE နိုင်ငံကမွတ်စလင်တွေဂျေရုဆလင်က Air Aqsa ဘလီကိုတွားရောက်ဝတ်ပြုနိုင်ပြီဖြစ်ပါတယ်။အင်ဖြူရာမှာတော့သမ္မတ Trump ကဒီသဘောတူညီချက်ကိုချီးကျူးထောက်ပံ့ပြုပါတယ
်။ Now that the ice has been broken I expect
ဒီကိစ္စဖြစ်နေတာကိုကြောပြနိုင်ခဲ့ပါပြီ။တခြားမွတ်စလင်နဲ့အာရဗ်နိုင်ငံတွေကလည်း UAE ခြေရာနေလိမ့်မယ်လို့မျှော်လင့်ပါတယ်။ဒါက1948ခုနှစ်အစ္စရေးနိုင်ငံထူထောင်ချိန်ကစလို့အစ္စရေးတို့အာရဗ်တွေနဲ့ရှာရှာပပရယူနိုင်တဲ့တတိယမြောက်သဘောတူညီချက်ဖြစ်ပါတယ်1959ခုနှစ်တုန်းကအီဂျစ်နိုင်ငံနဲ့ရယူနိုင်ခဲ့ပြီး1994ခုနှစ်မှာတော့ဂျော်ဒန်နိုင်ငံနဲ့ရယူနိုင်ခဲ့ပါတယ်။ဒါကြောင့်နိုင်ငံဆက်ဆံရေးထူထောင်နိုင်တဲ့နေ့ကိုသမိုင်းဝင်နေလို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ညာဟူကပြောပါတယ်။အမေရိကန်အစိုးရအရာရှိတွေကလည်းဒါကိုသဘောတူပါတယ်။မြို့သားလူကြိုရေးအကြံပေးအရာရှိရောဘတ်အိုဘရိုင်ယန်က
It wouldn't surprise me if the presence of Donald
Trump ကို Nobel ဆုချီးမြှင့်မယ်ဆိုရင်ကျွန်တော်အံ့ဩမှာမဟုတ်ပါဘူး။သူတေတီတချို့ကနိုင်ငံကူးစက်ဆံမှုတွေများလာနိုင်မယ်လို့တော့ယူဆပါတယ်။ The Botany Jaya, Israel Toga, Kazami and Opekan Nemirigo, Teunirigo, Jasan Piyama Chapare, T. Chega, Israel Dwe, Mahapia, Junior Trusted, Okay, Katriga, Tiovare, Palestine, Ria, Sana Mapave, Drugo, Israel Campia, Lona Mahota, John, Tonta Chavare, Sheila Vangi, Alila, to William Wesh Laga,
thus putting over the long term Israel in a real
Opekan Nemirigo, Lel Camp to Dwee. Jishima is running a go. Junagan says the appears steppy, tending Domala, Tamaho, the news of Nere, liberal democratic Nanya, Yamla, Sopia Kedda and Etago, don't pull like the Pinny Valley, eh? Is Rene UAE, the body Jaga, Tidami Iaji, Iranangango, Pobi, a teacher, and Dazi Gabare, Lolo Zamaro, Iranangambo, Lena Young Chamu, Pepe and Tare, Kudam Kalu, Yukosi, Subja Cheko, Tatan Tonaibo, American Nanganga, Chosan Nivare, Tune Resharugaro, Vido Anna Tong Pechamelu, Pionivare, Subja Cheko, Timapu Naye, Iran Bo Chamatare, Kudamagaye, Danka Yumu Alongo, Pian Chamat Dabu Dong Melu, American Nanganjaiwanji, Mike Pompi Yoga, Chicha. Tabare, the jungle, the Mara Trump go meet
off. We're not going to talk to you about that. We're going to work something.
The good laws are of Pionai Mau. So, our season looks on it. Israel, UN and Gonzalo, Lame Apatre, Washington DC, Lapi, Abraham the Botany Jago, Tia Wellama Yetole Melule, the Mara Trump go, Piovare, come here. General Yam Toma.
Megamagun is Siva Chichon Javi or Diwali Kana Community Net Lali Yongs and Yabia Sivi. Didema Boza Bisi Yongs and Damaga Yadun and Chila Vido, Chanare Turi Name, Chore Pokuri, Tomibo, Tanine, Bisidigo Yonas, Sayne, Palmare, Tame Tomimia Hakayoga Matanga Magrega, Siva Yonka Nijara, Pedelu, Janian Riga, Piovare. Tame Shombore Lungani Pi Shoutara Hard to Siva Lungani Twa. Sunday Yeti Nao Taku Pikong Pinai Nedu Le Yusa Nijaraba. Vivid Rina Mariama Dia Luet Rin Sama Wu Chino Yananga Pyobia Bima Pibare. American Macrona Varas Yoga Jan Chij Team Nare Siva Lungani Tomimare Ma Guna So Lauren Dila Kona Dile Pao Navare. American Zero Sender Dazem Miyaza Ma Shibi Tongshi and Sun Ligu Nikrega starting at Lord and Dila Sini Ha Majaginga Ve Diwali Kanai Bare. Brian Marks on New Haven Tekaduga, see why he got Tibare.
And it arguably was the straw that broke the camel's back.
အခုလုံးကျောပေါ်ကနောက်ဆုံးကောက်ရုပ်တမင်လို့ဆိုရမှာပါတနည်းပြောမယ်ဆိုရင်တော့အခုကယောဂါကစီးပွားရေးကြဆင်းမှုနဲ့အတူဒီလုပ်ငန်းတွေမှာပိုပြီးအထိနာနေရတာပါကယောဂါမတိုင်ခင်မှာကလေးကဒီဝါလီခံတာတွေများပြားရှိပြီးတော့တချို့စီးပွားရေးလုပ်ငန်းတွေကလည်းတရင်တရင်နဲ့တဲတဲလေးဖြစ်နေကြပြီဒီဝါလီမခံရအောင်ကြိုးတင်ဟန်တားခဲ့ကြပါတယ်လို့
If we look at the major ones of JP,
Lauren Dela got Lobido Chanariga, Sangan Araba Male, Sangan Gari, Dolly Pibu Shinida, Pitelu, Brian Maxa, Yodoraba. A Gulu Diwali Kanaga, they made Chalai Damu Mahobe, Longani go, Piana Puezibi, a Jury go, Senegia, Pian Sapo, Siway Mahavu, Adigo, Chama Pudra, Loyama Yaku, Pitelu, Lenny Siway Longani go, Lila Nire, Reagent NYC, Puya, Bura Di Taldu, Mary Abnaga, Yoware.
And you can evaluate your management.
Your supply chain, your
business. Diwali Kane Tema now signed Kugaro, Nibon Diado, she fitted Nemeji, JC Benny Gona Fibido, one ship down well out Sivare. The Nanganuma Susan Monsia and other Lau Sivido, Didera, Tia Chausel, Pilayana, and Vido, any sign to sign Yuni Male, one and Tia Nazagani, Nea Lauti, Shielu, Mary Abnaga Piovare. Zero Sandariga Gona di Pilayanga, Ema Shiet, the Chan Sine Gule. Kaya Kamuri, Shilazi, Elo, to Gasabiovare. Namele, one and I, a low Pioko Maram Hobulu. အက်ဒနန်နဲ့မာကစ်တို့နှစ်ယောက်စလုံးကပြောပါတယ်ဒါပေမဲ့ဆိုင်းနေကတော့အပြောင်းလဲတွေလုပ်ပြီးဆိုင်းနေမှာဈေးဝယ်သူတွေကိုတိုက်ရိုက်ဝန်ဆောင်မှုပေးတာတွေသိမ့်မလုပ်တော့ဘဲအင်တာနက်အွန်လိုင်းကနေရောင်းချတာတွေကုန်ပစ္စည်းဖျက်မှုတွေကိုရောင်းနေမှာလုပ်ရတာတွေပိုများလာနိုင်တယ်လို့ပြောပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပ
ါမင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hyundai တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့အစားနေပါ။အ
များများတော့ဘူးလဲကျွန်မမျိုးလင့်ပြီးတော့ဘူးနော်။ဒီအမှုကိုကျွန်မရင်းဆိုင်နေရတာဟုတ်တယ်။ဘယ်တော့ပဲဖြစ်သေးပါစေပေါ့နော်။စိတ်ဖြစ်မှုတွေဘယ်တော့ပဲစုံနေရပါစေကျွန်မဒီအမှုကိုရင်းဆိုင်တာကအများများတော့မှုတစ်ခုသေးတဲ့အတွက်ကျွန်မအမှုရင်းဆိုင်တာဟုတ်တယ်။
အမျိုးသမီးတရင်ကမုံမုံပန်ဖြစ်ပါတယ်။သူမကပုဂ္ဂလိကကုမ္ပဏီတစ်ခုနဲ့အမှုရင်ဆိုင်နေရပါတယ်။ဒီဆောင်မကိုမြစ်ကြီးနားတရင်ချန်နယ်ကတရင်တော့အက်စတာကဆက်လက်တင်ဆက်ပေးသွားမှာပါ
။မုံမုံပန်ရဲ့အမှုကိစ္စကို2019နှစ်စပိုင်းမှာသူအတန်ကအစတင်တဲ့ရေးသားထုတ်လုပ်ခဲ့ပါတယ်။သူမဟာဝိုင်းမုံမျိုးနေမန်တောင်ကျေးရွာအုပ်စုခဝန်ယွာမှာတခင်စစ်ကုမ္ပဏီကတရှူးငပြောဆိုင်မဲ့အစီအစဉ်နဲ့ပတ်သက်ပြီးစိုးရင်ပူပန်နေကြတဲ့ဒေသခံယွာသားတွေအကြောင်းကိုစုံစမ်းထောက်လှမ်းတင်ရေးသားခဲ့တာဖြစ်ပါတယ်။ဒေတာခန့်တွေနဲ့ပါတာရဲ့အဖွဲ့အစည်းတချို့ကတိရှုငပြောဆိုင်ပြူရဲဟာဒေတာခန့်တွေရဲ့တဘာဝပတ်ဝန်းကျင်ကိုထိခိုက်စေပြီးမိစီလွာပျက်စီးစေတဲ့အတွက်ကန့်ကွက်ခဲ့ကြပါတယ်။ဒါ့အပြင်ငပြောဆိုင်ပြူရဲအတွက်ဒေတာကိုဝင်ရောက်လာမဲ့အလုပ်သမားတွေနဲ့ပတ်သက်ပြီးလူမှုရေးပြဿနာတွေရှိလာမှာကိုလည်းစိုးရိမ်မှုမြင့်တက်နေကြတာပါ။မမွန်ပန်ကသူမရဲ့တင်းကိုရေးသားထုတ်ဝေလိုက်ချိန်မှာတော့တခင်စစ်ကုမ္ပဏီကသူတို့ကုမ္ပဏီကိုစင်ခေါ်ခဲ့ပါတယ်။သူမရဲ့လုပ်ပေါ်ခံချက်ဖြစ်သူတင်းထောက်အပ်တယ်နဲ့အတူသွားရောက်ခဲ့ပါတယ်။ကျင်းစကုံမီကိုရောက်ချိန်မှာတော့အမျိုးသား6ယောက်ကသူမကိုစန်းစန်းတန်းတန်းပြောဆိုပြီးဆွဲဆောင်တာတွေခံရတယ်လို့ဂျာနေနဲ့လည်းပါးကိုရိုက်တယ်လို့ဆိုပါတယ်။ဒါပြင်သူမနဲ့အဖော်ပါလာသူကိုလည်းလက်ရှိဖြစ်စဉ်ကိုတပ်ပုံရိုက်ကလူမှုကွန်ရက်ဆာမျက်နှာမှာဖြန့်ဝေလို့ဆိုပြီးထိုင်ထအခါတသိန်းလှုပ်စေခဲ့တယ်လို့သူကဆွတ်ဆွဲပြောဆိုထားပါတယ်။အခုတော့မမမွန်ပန်ကတခင်စစ်ကုမ္ပဏီရဲ့ managing director အပါဝင်6ဦးကိုဆွဲချက်3ခုနဲ့တရားဆွဲထားပါတယ်။ကုမ္ပဏီဘက်ကလည်းမမွန်ပန်အပါဝင်ဇာနေကတာဝန်ရှိသူ3ဦးကိုအတည်ပြည့်မှုပုံမှန်900နဲ့ပြန်လည်တရားဆွဲဆိုထားပါတယ်။မြန်မာနိုင်ငံတည်မီဒီယာကောင်စီရဲ့တွက်ဖက်အသွင်ရေးမှူးတစ်ဦးမြင့်ကျော်ကတော့အခုတရားဆွဲထားတဲ့အကြမ်းဖက်မှုနဲ့ပတ်သက်ပြီး
ချင်းချောင်းတာမျိုးအော်ကောင်စီကတော့ဒီလိုအခါမျိုးမီဒီယာတွေကိုချင်းချောင်းတာတော့ကောင်စီကတော့တာမျိုးကိုလက်မခံနိုင်ပါဘူး။အဲ့တော့အဲဒီအချိန်မှာကောင်စီကဝင်ပါနိုင်တဲ့အနေအထားမှာဟုတ်ဖြစ်တော့တာပေါ့နော်။ဟိုသူတို့ကလည်းအမှုဖွင့်ဆိုတော့ဒီဘက်ကလည်းချင်းချောက်ခံတယ်ဒီဘက်ကလည်းချင်းချောက်ခံတယ်တဲ့။ဒီကနေ့ကျတော့ဒီဟာတွေကသတင်းမီဒီယာဥပဒေလို့ရှိတယ်ကောင်စီလို့ရှိတယ်အဲ့လိုမျိုးကိုဟိုနားမလည်တာလားလေးမထားတာလားတော့မသိဘူးပေါ့။အဲကျွန်တော်အနေနဲ့တော့ဒီလိုမျိုးဟိုခေါ်ပြီးတော့ဟိုချင်းချောက်တာမျိုးဆိုအဲ့လိုဟန်တရတော့လုံးဝမဖြစ်ပြန်ဘူး။ဟိုဒီကနေ့ကျတော့သတင်းဖော်ပြမှုနဲ့ပတ်သက်ရင်တော့ကောင်စီကိုပဲတိုင်ကြားတင်တယ်မျိုးမောက်မှတရားဥပဒေတိုင်းတောင်းတင်တော့မှာပါ။
ဒင်းစာတွေတရားရင်ဆိုင်ရတာဟာဒီဖြစ်စဉ်တစ်ခုတည်းတော့မဟုတ်ပါဘူး။မတ်လ၄ရက်နေ့တုန်းကလည်း Frontier မြန်မာမဂ္ဂဇင်းရဲ့သတင်းထောက် No Bad Thing ဟာနဲ့မြန်မာချိုင်းတပ်ပုံသတင်းထောက်မာနော်တို့ဟာမြောက်တီမြို့တောင်ရင်မြစ်ဘေးက PGF ထိန်းချုပ်နေမြေသေးကတေးပုံစိတ်မှာအစ်စ်ဆောက်လုပ်နေတဲ့ကာစီနိုလုပ်ငန်းကိုတပ်ပုံရိုက်နေရင်ဖမ်းဆီးခံခဲ့ရပါတယ်။2019ခုနှစ်အတွင်းကဆန္ဒပြပွဲကိုမတန်းရယူခဲ့တဲ့ Channel မန္တလေးသတင်းထောက်ကိုနန်ကြကလည်းရစိုးမှုဥပဒေတွေနဲ့တရားစွဲဆိုခံထားရကအခုချိန်မှာထောင်ဒဏ်နဲ့ကြာခံရပါတယ်။ဒါအပြင်ရိုက်တာသတင်းထောက်များဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုတရားစွဲဆိုခြင်းမြန်မာနောက်မှအေဒီတာချုပ်ကိုဆွေဝင်းကိုတရားစွဲဆိုခြင်း The Voice Daily မှာသတင်းစာအေဒီတာချုပ်ကိုကျော်မြင့်စွေနဲ့ပလောင်ရှင်ဒီတိရှကိုကိုမောင်တို့ကိုတရားစွဲဆိုမှုအယဝတီသတင်းဌာနမြန်မာပိုင်းအေဒီတာနဲ့ရိုက်တာသတင်းဌာနများကိုတမတော်ကတရားစွဲဆိုမှုအစရှိတဲ့အမှုတွေကလည်းထင်ရှားလာပါတယ်နိုင်ငံအသင်းမှာရှိတဲ့သတင်းထောက်တွေအထူးသဖြင့်ကျက်လက်ဒေတာတွေမှာလောက်ကင်နေတဲ့သတင်းထောက်တွေဟာနောက်ဆက်ချင်းချောက်မှုတွေကိုမကြာခဏတွေ့ကြုံရသလိုတရားစွဲဆိုခံရမှုတွေလည်းရှိတယ်လို့ဆိုပါတယ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှောက်ရှားမှုအဖွဲ့အတန်ရဲ့ထုတ်ပြန်ထားချက်အရလက်ရှိအစိုးရတက်တန်း၄နှစ်အတွင်းသတင်းမီဒီယာလွတ်လပ်ခွင့်ချိုးဖောက်ခံရမှုအများအပြားရှိခဲ့ပြီးအဲ့ဒီထေကမှသတင်းမီဒီယာသမားများတရားစွဲဆိုခံရမှု69ခုရှိပြီးမီဒီယာသမား69ဦးတရားစွဲဆိုခံရပါတယ်သတင်းမီဒီယာသမားတွေကိုဆက်သွယ်ရေးဥပဒေအကြမ်းဖက်တိုက်ချက်ရေးဥပဒေရစက်ကြီးပုံမှန်900 905ခနိုင်လွတ်လုံဥပဒေမတရားအသင်းမြ ာအပ်ဥပဒေသာသနာညွန်းနှံစေမှုရာဇတ်ကြီးသတင်းမီဒီယာဥပဒေအပါဝင်အခြားရာဇဝတ်မှုဥပဒေပုံမှန်တွေနဲ့ဆွဲဆိုထားတာဖြစ်ပါလေ။မြန်မာနိုင်ငံသတင်းစာအနေနဲ့တခင်စစ်ကုမ္ပဏီတို့အပြန်အလှန်တရားဆွဲဆိုထားတဲ့အမှုဟာဆိုရင်တနစ်ကြော်ကြာနေလာပြီပဲဖြစ်ပါလေ။ကိုရိုနာဗိုင်းရပ်စ်ကိုဆက်ပြန့်ပွားနေတဲ့ကာလဖြစ်တာကြောင့်ဆွဲချက်တင်ထားတဲ့အမှုကိုစစ်ဆေးဖို့၃လခန့်ရပ်ဆိုင်းထားပေမဲ့2020ဇွန်လ15ရက်နေ့ကစပြီးပြန်လည်စစ်ဆေးခဲ့ပါလေ။မမမုံပန်ဆွဲချက်တင်ထားတဲ့ပုံမှန်5ခုထဲကပုံမှန်354ကိုင်းအင်ဒရီပြည့်စည်စေရန်လက်ရောက်ကျူးလွန်မှုပုံမှန်341မတရားတားဆီးကန့်ကွက်မှုပုံမှန်323မိမိအလိုအလျောက်နာကျင်စေမှုစတဲ့ပုံမှန်3ခုနဲ့စစ်ဆေးသွားဖို့ဝိုင်းမော်မြို့နယ်တရားရုံးကကြေညာချက်အမိန့်ကိုဩဂတ်လ5ရက်နေ့ကချမှတ်လိုက်ပါတယ်မမွန်ပိုင်ရဲ့အမှုအတွက်လိုက်ပါဆောင်ရွက်ပေးနေတဲ့အရှိနယ်ဦးတင်ထွန်းသိန်းကတော့အမှုအတွက်ဆောင်ရွက်ရမှာတာဝန်ရှိသူတချို့ပေါ်ရုံမှုတွေရှိတယ်လို့သုံးသပ်ပါတယ်သူက
တာတာဖတ်စိတ်ရဲ့အင်ဂျီမဟုတ်ဘူးဘောကဆွဲဆွဲလို့မလုပ်ဘူးသူအင်ဂျီတို့ကအင်ဂျီကိုကျွန်တော်တို့ကရေစခန်းမှာတတိယအချိန်သိမ်းပေးဖို့ကျွန်တော်တို့ကတင်ပြခဲ့တယ်အဲ့မှာအရင်ကကျွန်တော်တို့အမှုစစ်ဘောစခန်းမှုရောအဲ့ဒါ CV ကိုကျွန်တော်တင်ပြတယ်အဲ့လိုတင်ပြတဲ့ကိစ္စအဲ့ဒီကလာပါတယ်အဲ့ဒီမှာရှိတယ်ကျွန်တော်တို့သတင်းတော့ဒီကျွန်တော်မသားလည်းရှိပါအဲ့တော့မစ်ရေရဲ့ကွန်မန်ဒါရှိတယ်ကျွန်တော်အဲ့ဒီ26ရက်နေ့လာတော့စကူနီကလေးကလည်းကျွန်တော်ကအမှုပြမိဆိုကြတယ်ကျွန်တော်တို့အဲ့ဒီအတန်ဖန်ဆက်ရဲ့အင်ဂျီရာအမှုအတွက်အရေးကြီးတာဖြစ်တယ်ဒါကြောင့်မလို့ဆော့ဝဲပုံစံနဲ့တိမ့်ပေးပါအောင်ကျွန်တော်တို့ကအဆုံပြုခဲ့တာချက်ရှိပါဘူးအဲ့တော့အဲ့ဒီအဆုံပြုချက်ကကျွန်တော်တို့ဘာကြောင့်ပြောခဲ့လဲဆိုရင်အခုပြန်ရောက်တဲ့အခါကျရင်နောက်ကြမှတည်ပြလို့ဆိုတော့ချစ်လာမှာဆိုကျွန်တော်တို့ကအချိန်ချင်းပြောတယ်အဲ့ဒီတွင်းနေနေမှာလည်းကျွန်တော်တို့ပြောတယ်သူတို့ကအမှုစစ်တဲ့အခါကျမှပဲတိမ့်ပါမယ်ပေါ့အဲ့ဒီတော့ကိုပြောတာဒီကားကပဲကျွန်တော်လည်းပြောတယ်မုံမပန်နဲ့ပြောတယ်ကိုစိုးကလို့လည်းပြောတယ်နောက်လို့ပြောနေရပုံဝင်ချက်ကြားရတာဘာသာတော့မင်းညစီအဲသူတို့ကတော့အမှုစစ်မှတိမ့်မယ်ဆိုတော့နောက်လည်းပြောတယ်နောက်နေ့ကသူကနောက်တော့ပြောတယ်နောက်တော့သူတို့အမှုစစ်တဲ့အခါကျကျွန်တော်တိမ့်ပေးပါမယ်ဆိုတော့ကျွန်တော်ထားလိုက်တာပေါ့လေအဲဒီနေ့ကတော့အဲ့ပြဿနာအစဒီအဲ့ပြဿနာအစလေသူဆောင်ပုံစံနဲ့သိနေရဆွဲတာအဲကျွန်တော်တို့ CD ပြ CD နဲ့ပြန်ကူတာအတဘာ CD နဲ့ကူတာရအောင်ကျွန်တော်တို့တရက်3,219တရက်3,219ပေါ့နော်အဲ့ဒီရဆွဲတဲ့ဆောင်ပုံစံနဲ့သိနေအတဘာဆက်နဲ့အင်ဂျီကိုကြတော့ကျွန်တော်တို့9,319နေ့မှာဆောင်ပုံစံနဲ့အသိပြအဲ့လိုအသိပြရတဲ့ခါဆိုတော့ကျွန်တော်တို့ကဒီနေ့အမှုစစ်တဲ့ခါဆိုတော့ဘာဖြစ်သွားလဲဆိုတော့အမှုစစ်ကကျွန်တော်တို့ကအဲ့ဒီမှာပဲအတဘာဆက်နဲ့အင်ဂျီကအသိပြတော့ကျွန်တော်ဆိုအပိလို့ဖြစ်သွားတာအဲ့တော့တစ်ခါကြည့်လို့ရှိရင်ကျွန်တော်တို့ကအဲ့ဒီဘူးချစ်တဲ့မပါတဲ့ဟာဘူးချစ်တဲ့မတင်ခဲ့ဘူးမတင်ခဲ့လို့ကြောင့်မလို့ကျွန်တော်တို့ကပဲနောက်မှပဲလုံးချန်ပြီးမှပဲတင်နေတင်နေအောင်အောင်ပေါ့ဒါမှမဟုတ်ပြူပြင်ကားပြီးမှပဲတင်နေအောင်အဲ့လိုမျိုးပေါ့နော်တန်တန်တရားဖြစ်စီရလေးရှိတာအဲကျွန်တော်အနေနဲ့ဘယ်လိုသုံးသပ်ချင်လဲဆိုတော့ကျွန်တော်တို့ကဟိုကျွန်တော်ပြောသူမယ်နော်ကျွန်တော်တို့ပရမဘိုင်းလေးနဲ့ကျွန်တော်တို့ကနောက်ဆုံးအမှုဆောင်ပုံနဲ့တတိယကြိတော့ကျွန်တော်ပုံစံနဲ့တိမ့်မှုတို့ပြောရတဲ့နေမှာအသေးခဲ့ဒီပြဿနာတရားရုံးအောင်ရှင်းလာမယ်ဆိုတော့ကျွန်တော်တို့ကသူတွေတိတိကျကျဘာကြောင့်သိခဲ့နေလဲအဲ့တော့မသိတဲ့အတွက်ဒီလိုပြဿနာဖြစ်လာတဲ့အခါကျွန်တော်တို့ကတင်ပြရပါလေတင်ပြပါလေနဲ့ကျွန်တော်တို့မသိခဲ့ဘူးကျွန်တော်တို့ကမှအာဘလူလာအတက်ကိစ္စလေးဖြစ်လာတယ်ဘလူလာအတက်ကိစ္စလေးကျွန်တော်တို့ကနင်းနာမှုတွေရှိလာတယ်ဟောအဲ့တော့ကျွန်တော်တို့ကဒီကိစ္စတော့ကျွန်တော်တို့ရဲ့အမှုတွေရဲ့ရပိုင်ခွင့်နော်ဥပေရခွင့်ရေးဒီကိစ္စတော့ကျွန်တော်တို့ကအမှုတွေနဲ့တိုင်ပင်ပြီးမှဥပဒေပေးနေတယ်ကျွန်တော်တို့ကဆက်ပြီးမှကျွန်တော်တို့အရေးဆိုသွားမယ်တင်ပြတော့မှာတော့မှာ
လက်ရှိအပြန်အလှန်တရားဆွေးဆိုထားတဲ့အမှုနဲ့ဆက်ဆက်ပြီးမင်းမြန်ဖို့အတွက်တို့အတန်ကတခင်စစ်ကုမ္ပဏီရဲ့ Managing Director ဦးသိန်းဆောင်ရဲ့ဖုန်းကိုဆက်သွယ်ခဲ့ပေမဲ့ဖုန်းမကင်တာကြောင့်မင်းခွင့်မရခဲ့ပါဘူး။ဦးသိန်းဆောင်ရဲ့ Manager ကိုဆက်သွယ်ခဲ့ရမှာတော့အမှုနဲ့ပတ်သက်ပြီးရှေ့နေကိုသာလုံးဆောင်အပ်ထားတယ်လို့ဆိုပါတယ်။အမှုကိစ္စတွေစတင်ဖြစ်ပွားတော့ကတခင်စစ်ကုမ္ပဏီဘက်ကဖြစ်စဉ်နဲ့ပတ်သက်ပြီးမင်းမြန်ဖို့တို့အတန်ကဆက်သွယ်ခဲ့တော့ကလည်းပြန်လည်ဖြေကြားပေးခဲ့ခြင်းရှိပါဘူး။အဲ့ဒီအချိန်တုန်းကပြည်တွင်းမီဒီယာတစ်ခုဖြစ်တဲ့ The Voice of Weekly ဒါနေရဲ့ interview မှာတော့ဦးသိန်းဆောင်ကကျွန်တော်တို့စနေခုတ်ဘက်မှာငါပြောမဆိုင်ဘူးအဲ့ဒါကိုသူတို့ကကျွန်တော်တို့ကိုငါပြောဆိုင်ပါတယ်လို့ရေးနေတာနှစ်ခါသုံးခါရှိပြီးအဲ့ဒါကိုတည်င်းမားတဲ့အကြောင်းနဲ့အမှန်တိုင်းပြန်ရေးပေးဖို့ကျွန်တော်ခေါ်ပြောတာပါနှိပ်စက်ပါတယ်ဆိုပြီးဖုန်းတွေဆက်ကြတာပါကျွန်တော်ကသူတို့ကဘာမှမလုပ်ပါဘူးနှိပ်စက်တယ်ဆိုတာလည်းမဟုတ်ပါဘူးလို့ဖြေကြားခဲ့ပါတယ်သူမှရေးသားခဲ့တဲ့တည်င်းအတွက်ယုံကြည်မှုရှိတယ်လို့အထောက်အထားလည်းရှိတဲ့အတွက်တင်ပြခဲ့တာဖြစ်တယ်လို့မွန်းမွန်းပန်ကဆိုပါတယ်
ကိုအနေနဲ့ကတော့တရားမျှတမှုရှိသွားနေပေါ့နော်တကယ်ပဲဟိုအများဆုံးပြီးပြီချင်တယ်ပေါ့အဲ့ဒါကတော့ကျွန်တော်စံတာပေါ့နော်ဟိုအခုလိုမျိုးပေါ့နော်တရားရင်ဆိုင်တာဆိုတာလည်းပေါ့နော်ဟိုတကယ်ပဲတရားမျှတမှုကိုချင်တဲ့အတွက်ကြောင့်တရားရင်ဆိုင်တာဖြစ်တဲ့အတွက်ကြောင့်ပေါ့နော်တကယ်ပဲဒီအမှုကိုလည်းကျွန်မစမအနေနဲ့ဆိုရင်ဒီမှုကိုလည်းတကယ်ပဲတရားမျှတစွာနဲ့ပဲပြီးပြီချင်တယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ရှင်းနေမယ်လို့တိုးတက်ဖွဲ့သားတွေက မျှော်လင့်နေပါတယ်။ဒီစီစဉ်ကိုတင်ဆက်ပေးခဲ့တာကတော့မြစ်တီနာသတင်းချန်နယ်မှသတင်းတောက်အက်စတာဒိုးတန်ကအေးအောင်ဒါနီနဲ့ဒိုင်ယန်ဂျိမ်းတို့ဖြစ်ပါတယ်။အပတ်စဉ်တင်ဆက်ပေးနေတဲ့ဒိုးတန်တမ်းမှုအစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့COA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလဲစနေနေ့ည9:00ကနေ10:00အတွင်းနဲ့တနင်္ဂနွေနေ့နနက်6:00ကနေ9:00အတွင်းမှာလဲနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ယာနယ်သာလန်ဆိုင်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေး Agency FDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်အချိန်မှာလဲစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။တို့တန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လို့ဖြစ်ပါစေရှင်။
အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရမှာ။ရေဒီယိုအစီအစဉ်တွေကိုမနက်6:00ကနေ9:00အထိနဲ့ည9:00ကနေ10:00အထိအချိန်မီပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့မေးစဉ်ည9:00ကနေ9:00ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
် VOE မြန်မာပိုင်းကဆက်လက်တင်ပြနေပါတယ်ကိုဗစ်ကာယောဂါအကန့်အသတ်တွေကြောင့်ပုံမှန်ထုတ်လွှင့်နေကြဒဲရီလိုက်အစီအစဉ်နေရာမှာစနေညစနေဝိုင်းနဲ့အစာထူးတင်ဆက်ထားပါတယ်။လာမယ့်ရှေ့သတင်းပတ်ထဲမှာကျင်းပမယ့်အချိန်တော်ကြာကိုရက်ဆိုင်ထားရတဲ့27ရာစုပင်လုံညီလာခံဒီဘလော့ကြီးပြောင်းလဲနိုင်မလဲဆိုတဲ့ညီနေရေးလုပ်ငန်းစဉ်သုံးသပ်ဆွေးနွေးကြမယ့်စကားဝိုင်းဖြစ်ပါတယ်။မြမအရေးလီလာသူဥမမောင်ဆိုးနဲ့ပျော်စုအင်စတီကျူကသူတည်တည်ဆိုင်းထွန်းအောင်လင်းတို့နဲ့ပင်ဆိုင်ဆွေးနွေးထားကြတာပါ။ကျွန်တော်တားညူပါ။လာမယ့်ဒီညဉ့်ရက်စနေပွဲတွေနဲ့ပတ်သက်လို့ရလက်အလားလာတွေကိုရင်းဆုံးမေးချင်ပါလေ။ဒီလက်ရှိတိုက်ပွဲတွေဖြစ်ပြိပခါတွေရှိနေတဲ့အေးရခိုင်လက်နက်ကိုင်ဖွဲ့ကတော့ဒီစနေပွဲတက်ဖို့အတွက်မဖိတ်ထားပါဘူး။နောက်တစ်ချိန်ထဲမှာပဲမြောက်ပိုင်းဖွဲ့တွေဖြစ်တဲ့ဒီကချင်တို့ဝါတို့ကလည်းညီလာခံကိုမတက်ဘူးလို့သိရပါတယ်။ဒီတော့ဒီစနေပွဲကအလုရောဖြစ်ပါမလား။ဥမဆိုအမြင်ရင်းဆုံးသိချင်ပါလေ။
တော်တော်စေဒီဒီခေါက်လုံးမဲ့စတုဒ္ဒကျေ27ရာစုပင်လုံးတို့ဒီတော်စုညီချင်းညီလာခံပြောပါလား။သာဒီကျွန်တော် NLD အစိုးရလက်ထက်မှာနောက်ဆုံးလုပ်တဲ့ညီလာခံဖြစ်ပါတယ်ပထမတစ်ချက်ကပြောမှဆိုလို့ရှိမှာပြာသူတို့က2019အကုန်မှာညီငယ်ညီလာခံပြန်စဖို့လုပ်ကြတာပေါ့သူတို့ညောင်းမထားတာနောက်ဆုံးသွားတယ်လို့ပြောလို့ရပါတယ်တစ်ဖက်ကပြောမှဆိုရင်လည်းပဲကိုဗစ်ကာလအတွက်မှာမဖြစ်မနေလိုရတဲ့ညီလာခံတို့ပြောလို့ရပါတယ်ဘာဖြစ်လို့ဆိုတော့ NLD အစိုးရတက်တမ်းမကုန်ခင်မှာညီလာခံတစ်ခုမဖြစ်မနေလိုရတဲ့သဘောလို့တော့ညီမ
တကယ်တမ်းအလုံးစစ်သည်ဖြစ်ပြီးတော့လုံနိုင်တဲ့အချိန်ဒီပုံမှန်မူတည်ပြီးတော့ကျင်းပလာမှာဖြစ်ဖြစ်အောင်တွန်းလှုပ်တာလားကိုစိုင်းထွန်းရဲ့လူရဲ့အမြင်ကြီးကျင်းပါတယ
်ဒီအပြစ်ရပြီးတာတိုင်းနာလက်နက်ကိုင်တွေဖို့ရတယ်ဘာပဲပြောပါဗျာတစုံတရာဟိုတအားကြီးမတိုးတက်ရင်တော့မှဟိုဒီဟာတွေလှုပ်ချင်အားဖြင့်တဖက်နှစ်ဖက်ယုံကြည်မှုကိုပြန်တည်ဆောက်နိုင်တယ်တချို့အရွေ့လေးတွေနေနေပါပါတွန်းနိုင်မယ်ဆိုတော့အနေအထားမျိုးလောက်ပဲရှိတယ်ဗောမနေ့က GICN တို့ဘာလို့ပြီးသွားတဲ့ရလက်တွေရကြည့်ရင်တော့တအားကြီးတော့မျောလင်းစရာမရှိဘူးလို့ကြိုပြီးတော့ခံမှန်းလို့ရတဲ့အခြေအနေမျိုးတော့ဖြစ်တယ်ပေါ့နော်။ဟိုတဘောတူညီချက်ရလာတချို့တော့ထွက်နိုင်တယ်။ဒါပေမဲ့အပြောင်းလဲတွေဖြစ်တော့တဲ့အခြေအနေမျိုးထိမရောက်နိုင်ဘူးလို့တော့ပြောရမှာပေါ့။နောက်တစ်ခုကဟိုတစိမ့်တစ်ပိုင်းပဲသွားနေတဲ့ငြိမ်းချမ်းရေးဖြစ်စဉ်ကဟိုမြန်မာပြည်မှာတိုင်းရင်းသားလက်နက်ကိုင်20ဖွဲ့ရှိတယ်ဆိုဒီ10ဖွဲ့လောက်နဲ့ပဲသွားနေတဲ့ငြိမ်းချမ်းရေးဖြစ်စဉ်ကဒီတရုတ်တိုက်ဆွဲတဲ့ပုံစံမျိုးလေးတချို့ကိုလည်းဟိုဆက်ပြီးတွေ့နေရတဲ့တဘောလို့ပဲကျွန်တော်တို့ကတော့မြင်ပါတယ်ဗ
ျတကယ်တမ်းမြန်မာအစိုးရနဲ့လက်ရှိမြန်မာအာဏာပိုင်တွေနဲ့မြန်မာစစ်တပ်မြန်မာအစိုးရတွေနဲ့ထိတ်တိုက်ဖြစ်နေတဲ့အဖွဲ့အစည်းတွေထူးထူးဆိုရင် EAO လို့အဖွဲ့အစည်းမျိုးတွေနောက်တစ်ခုကခုပါမဆိုရှင်လဲရှမ်းမြောက်ကုကန့်ကချင်းဒီလိုအဖွဲ့အစည်းတွေမပါဘဲနဲ့တကယ်တမ်းညီလာခံလုပ်တာကြီးကအတိတ်ပဲရှိပါမလားဥပမာဆိုအမြင်သိချင်ပါတယ်
ကျွန်တော်ဟိုဥပဒေနဲ့လက်ထက်တရားပြဿနာပေါ့ဗျာ2015ခုနှစ်အောက်တိုဘာ15ရက်နေ့ဒီ NC လက်မှတ်ရေးထိုးတဲ့အချိန်မှာ SU မဖြစ်မနေထိုးမယ်ဆိုတဲ့အချိန်မှာ KNU RCS ပါဝင်10ဖွဲ့ထိုးသွားတာပေါ့ KNU ပါဝင်ကျန်တဲ့ဖွဲ့ရကမထိုးဒါအလုံးပါဝင်ရင်မဟုတ်လို့ဒါပေမဲ့အဲ့ဒီတည်းကမပါတာတခုကပါလဲဆိုတော့ဘာလို့မိုင်းလာလို့ကလဲသူတို့ကဒီ NCCD နဲ့ဆွေးနွေးတဲ့အချိန်မှာမပါလို့ဆိုတော့မပါဘူးအဲ့တော့2016ခုနှစ် NLD စွတ်တက်လာတဲ့အချိန်မှာဒီငြိမ်းချမ်းမြန်မာကိုစက်ပြီးတော့တည်ဆောင်တဲ့အချိန်ကျတော့ဘာပြဿနာဖြစ်သွားလဲဆိုတော့ NCTA အောက်မှာဆက်သွားမယ်ဆိုတဲ့အခါမှာ NC လက်မှတ်ထိုးတဲ့လူတွေသွားတယ်ညီလာကဆက်သွားအဲ့တော့ NC မှာမပါတဲ့ဟာတွေကကျွန်တော်တို့ FMPCC လို့ခေါ်တဲ့မြန်မာ့ခုနှစ်ဖွဲ့ KMPP ဒီဖွဲ့ရမပါဘူးဖြစ်သွားတယ်ဆိုတော့အဓိကပြဿနာဘာဖြစ်သွားလဲဆိုတော့ဘာမှပြင်းငြိမ်းချမ်းရေးနဲ့ပတ်သက်လို့ပဲဖြစ်ဖြစ်တိုင်းသားတွေရဲ့ဒီအခွင့်အရေးနဲ့ပတ်သက်လို့ပဲဖြစ်ဖြစ်ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါတဲ့အဖွဲ့တွေကတိုင်းသားလက်နက်ကင်အဖွဲ့တွေရဲ့85ရာခိုင်နှုန်းလက်နက်ကင်အင်အား85ရာလုံးဖြစ်သွားဆိုတော့အများစုမပါဘူးဖြစ်တယ်ငြိမ်းချမ်းရေးလုပ်ငန်းစဉ်အဲ့တော့မပါတဲ့ခါမှာဒီငြိမ်းချမ်းရေးအတွက်အလားအလာတည်တော့ကျွန်တော်တို့တိုင်းသားအရေးနဲ့ပတ်သက်ဆွေးနွေးဖြစ်ခြင်းနဲ့ပြဿနာတည်တော့ကျွန်တော်တို့ကအလံဝင်းနေသေးပဲလို့တော့ကျွန်တော်ပြောလို့ရပါတယ်
။ကျွန်တော်ဒီချက်ကိုပဲကုဆိုင်ထွန်းအောင်မျိုးပေးချင်ပါတယ်ခင်ဗျာ။အဓိကအင်းအီပြဿနာပေါ့နော်။ပြောရမစို့အင်းအီအဖွဲ့စည်းကိုအချမ်းဖက်အဖွဲ့စည်းဖြစ်နေဆူရကလည်းတတ်မှတ်တဲ့အခါကျတော့ဖိတ်လို့မရဘူးဖြစ်တယ်လို့အကြောင်းပြချက်တော့ပြီးလို့ရတာပေါ့။ဒါမဲ့တကယ်ညွှန်ပြီးညဉ့်ညိုင်းဖြစ်ရှင်းမယ်ဆိုရင်တော့ဖြစ်နေသေးခရီးခါတွေအကုန်လုံးကိုထည့်သွင်းစဉ်းစားရမယ်ချက်ပါ။အဲ့တော့အင်းအီမပါလာတဲ့အချိန်ဒီဟာတကယ်တမ်းညဉ့်ညိုင်းကိုဖြစ်ရှင်းနိုင်ပါမလား။လက်ရှိပင်လုံညဉ့်ညိုင်းကအသက်ဝင်ပါမလား။
အဲ့တော့ပြန်ကြည့်ရင်ဒီငြိမ်းချမ်းရေးဖြစ်စဉ်စကြတဲ့ခုနဆရာမောင်မောင်ဆိုးပြောလို့ပဲဗောနော် FCCT တို့ဘာလို့ဆွေးနွေးကြတဲ့ဟာတချို့အဖွဲ့တွေကမပါတာတွေဖြစ်တယ်ဥပမာ UWSA တို့ NDAA တို့ကတော့သူတို့ပူးပေါင်းတာမရှိဘူးဒါပေမဲ့ဒီ FCCT ဘာလို့ပဲဟိုပြန်ပြီးကန့်လိုက်တယ်ဗောဗျာအဓိကအဖြစ်ကိုကန့်တိုက်ပွဲဖြစ်တဲ့အချိန်မှာတို့ဘာလို့မှသူပြန်ကန့်တယ်အဲတစ်ဖက်မှာလည်းဒီဟို AA တို့ဘာလို့ကိစ္စဒီဖက်တိပါလာ ima ပူကြီးလာတယ်ဗောနော်ရေးကြရေးရှူတောင်းရပဲကြီးကြီးကျွန်တော်တို့ဥမာတိုင်းပြည်ကသွားနေတာအခုကဒီမိုကရတိုက်ဇေးရှင်းလို့လည်းပြောတယ်ဟိုဒီမိုကရေစီအတွင်းကူးပြောင်းရေးရှူတောင်းရပဲကြီးကြီးတိုင်းပြည်တွင်းမှာအစိတ်အပိုင်းတွေအကုန်လုံးဟိုပုံတဘောတူညီချက်မစာနိုင်တာတို့ရေကောက်ပွဲကိုတချို့နေရာတွေမှာမကျင်းပနိုင်တာတကယ်ပြိပခါဖြစ်နေတဲ့နယ်မြေတွေဒို့ဒီမဟုတ်အဓိကပြဿနာရင်ဆိုင်နေရတဲ့နေရာတွေမှာမလုံနိုင်တာမျိုးဆိုတာကတော့ဘလို့ပြောမလဲဒီငြိမ်းချမ်းရေးရှူတောင်းရပဲជីជីဥမာဒီမိုကရတိုက်ဇေးရှင်းရှူတောင်းရပဲជីជីအလွန်ပဲမကောင်းတဲ့လက္ခဏာလို့တော့ကျွန်တော်တို့တော့မြင်နေကြအခုဆိုရင်ပဲဟိုအေအေဟိုမဖိတ်တဲ့အတွက်တနေမင်းတစင်ပါဆိုတဲ့ဟာမျိုးတွေလည်းအများကြီးဖြစ်ကုန်တာပေါ့နော်ဒါအလွန်ပဲမကောင်းတဲ့လက္ခဏာပါပဲ
ဒီလက်နက်ကန်ဂရိတ်ခါတွေဆိုတာနိုင်ငံကြီးအဖြစ်ရှင်းတဲ့ကိစ္စတွေမှာမအောင်မြင်ကားနေပြီးတော့ပေါ်လာတဲ့ကိစ္စလို့ဟိုနိုင်ငံကြီးသူတွေကသုံးသပ်ကြပါတယ်ကိုကန့်ကိစ္စပဲဖြစ်ဖြစ်အေအေကိစ္စပဲဖြစ်ဖြစ်ပြောရမယ်ဆိုရင်ညီငယ်လုံငန်းလောက်ကမှတိုက်ပွဲတွေကပူဖြစ်လာတယ်ရခိုင်ပြည်ပါစုပူပြင်းထန်ဖြစ်လာတယ်အဲ့တော့ညီငယ်လုံငန်းစင်ကနောက်ဆွဲခံနေရပြီလားအခုဆိုင်းထောင်းဘယ်လိုယူဆပါလဲ
အဲအစိုးရကတော့နောက်မဆုတ်ဘူးလို့ပြောတာပေါ့ဗျာကျွန်တော်တို့အမြင်အရဆိုတော့နောက်ဆုတ်သွားတယ်ပေါ့ဥမာအားဖြင့် SCA စာချုပ်စဆွဲတော့ရဆိုရင်သူကဒီကျွန်တော်တို့နိုင်ငံရေးတိုက်ပွဲမှာ State Nation လို့ခေါ်တဲ့ဒီလူမျိုးစုံဘာသာစုံဒီဟာမျိုးပါဝင်နိုင်ဖို့ရည်ရွယ်နိုင်အောင်ဖို့တန်းသူညီများမှုတစ်ခုပေါ်အခြေခံပြီးမှအဲ့ဒီ concept နဲ့ဆွဲကြတာပေါ့နော်ဒါပေမဲ့ဒီအစိုးရကူးပြောင်းမှဖြစ်သွားတဲ့ဟာမျိုးကြတော့ဥပမာဒီ central မှာ power ယူထားတဲ့အုပ်စုကဟိုလိုတလိုကစားတဲ့ဟာမျိုးတွေအကုန်ဖြစ်ကုန်တာပေါ့ဥပမာအဖြစ်ဒီစာချုပ်ကိုပဲအခြေခံပြီးပြောရမယ်ဆိုရင်တကနေအပြစ်ရဆိုင်ရင်းနဲ့ပတ်သက်ရင် GMC လို့ company မျိုးတွေဘာတွေကစာအကုန်လုံးဥက္ကဋ္ဌတွေယူထားတာချဲလဲတာတို့ဒါမျိုးတွေကစာပေါ့နော်နိုင်ငံရေးနဲ့ပတ်သက်ရင်ဒီအစိုးရကဟိုအကုန်လုံးသဘောတူညီချက်ရှိရှိရှိရှိသူထားလုပ်ကြတာတို့ဘာလို့ကစာအဲ့ဒီသဘောမျိုးတွေဆောင်လာတဲ့လက္ခဏာမျိုးတွေရှိတာပေါ့ဒါကကနဦးဒီစာချုပ်ရဲ့ concept မှာပဲဖြစ်နေတာဆိုလိုရင်စာချုပ်မှာပါတဲ့အဖွဲ့နဲ့ပါခွင့်ရှိတယ်လောလောတဲ့အပြည့်ရထားတယ်ဆိုတဲ့အဖွဲ့တွေနဲ့တွေဒီလိုဖြစ်ပြီးတကယ်တမ်းညီလာခံနေတော့လုံနေတယ်ပေါ့ဗျာဟိုဒိုင်းနာလက်နက်ကိုင်ထိတ်တိကောင်းဆောင်တချို့နဲ့ဟိုအစိုးရထိတ်တိကောင်းဆောင်တချို့အခြေအနေအခြေသဘောတူညီချက်လောက်နဲ့ပဲလုံနေတာတကယ်တော့လက်တွေ့မှာဖြစ်နေတဲ့ပြည်သူရဲ့ပြဿနာတွေပါတွေကိုရှင်းနိုင်တဲ့လက္ခဏာမျိုးတွေကလည်းတိတ်မတွေ့ရဘူးဥမာဗျာအပြည့်ရနယ်မြေတွေထဲမှာဟိုတလောကဒီကြောက်မဲတို့ဘာလို့မှဖြစ်တယ်လူထုဆန္ဒပြပွဲတွေပေါ့နော်စတက်ထွက်သွားတို့ဖပွန်တို့ဘာလို့မှဖြစ်တဲ့ဟာမျိုးတွေဟောက်တကယ်တော့ပြန်ကြည့်ရင်ဒီငြိမ်းချမ်းရေးဆွေးနွေးပွဲတွေဟာ ဘလို့ဖြစ်လာလဲဆိုပထမရည်ရွယ်တော့အကုန်လုံးဓာတ်တွေကိုခွင့်ရေးပေါ်မူတည်တဲ့ concept မျိုးနဲ့ဆွဲတယ်လူထုပါဝင်မှုပေါ်မူတည်ပြီးရေးဆွဲခဲ့တာဖြစ်တယ်အခုကျတော့ဗျာဟိုအမျိုးသားဆွေးနွေးပွဲတို့ပရိပခဖြစ်နေတဲ့ဒေတာပဲပရိပခဖြစ်ခဲ့တဲ့ဒေတာတွေမှာပဲလူထုရဲ့အတန်ဆိုတဲ့ဟာမျိုးတွေနဲ့မပါပဲနဲ့ဟိုအပေါ်ကနေ top down လုပ်တဲ့ process ကြီးကတောက်လျှောက်ဆက်သွားလို့ဖြစ်နေတယ်ဆိုတော့အဲ့ဒီဟာမျိုးကအပြစ်ရပ်ပြီးသားအဖွဲ့တွေနဲ့တွေအဲ့လိုဆက်သွားရင်တော့မှပြဿနာရှိနိုင်တယ်ဆိုတော့အပြစ်မရပ်သေးတဲ့အဖွဲ့တွေနဲ့ဆိုရင်တော့ပိုဆိုးတာပေါ့နော်အခု concept နှစ်ခုရကြည့်မယ်ဆိုရင်တစ်ဖက်ကတော့ဒီပရိပခရစေးတစ်ဖက်ကသူက federal တည်ထောင်ရေးဆိုတဲ့ကိစ္စမှာလည်းထူထူးလကောက်ပါပဲไอ้ federal ตัวเนี่ยหาโจลมีญัสสาปิดตองเนี่ยโหสกาပြောတဲ့อภွက်မျိုးတွေလည်းရှိလာတာဒါကျွန်တော်တို့ရဲ့ပဂရိစိန်ခေါ်မှုပဲဗောနော်ပြောရင်တော့အများကြီးနောက်ဆုတ်သွားတယ်လို့ပြောလို့ရပါတယ
်အစိုးရလက်ထက်မှာညီညာရေးလုပ်ငန်းစဉ်နောက်ဆုတ်သွားလာတိုးတက်လာသလားကိုမောင်စုမြင်သိချင်ပါတယ
်အဲ့ဒီအစိုးရလက်ထက်မှာအခုလက်ငိကြုံတွေ့ရတဲ့ပြဿနာကတပိုင်းမှာ NCA ထိုးပြီးသားအဖွဲ့တွေနဲ့ပြဿနာဖြစ်ပါတယ်နော် NCA ထိုးပြီးသားအဖွဲ့နဲ့ပတ်သက်လို့ကျွန်တော်2018ညီလာခံတတိယကြိမ်ညီလာခံပြီးတဲ့အချိန်မှာ RCS ဆို KNU လို့ NCA စွန့်နွေးခွဲတွေကစိုင်းတဲ့အချိန်မှာနောက်ဆုတ်သွားတယ်။ဒါတို့တို့မဖြစ်မနေပြိုပန်းတဲ့အခါကျတော့2010မှာတော့သဘောတူညီချက်တစုံတရာရမယ်ပေါ့ဗျ။အရေးပါတဲ့သဘောတူညီချက်ရမရတော့အပြောနိုင်ပေမဲ့အဲ့လိုပြန်ပြီးတော့ညှိနှိုင်းနေတဲ့အချိန်မျိုးတော့ရှိ။နော်သို့တော်လည်းပဲပြဿနာကဘာဖြစ်လဲဆိုတော့NCA မထိုးသေးတဲ့အဖွဲ့တွေနဲ့တက်တာအဲ့တော့ NLD ဆိုရလက်ထက်မှာ NCA မထိုးသေးတဲ့အဖွဲ့တွေကမွန်နဲ့မွန်ပြည်သက်ပါတီနဲ့ LD နှစ်ပါတီ2018မှာထိုးတယ်ပေါ့ဗျာ10ဖွဲ့ဖြစ်သွားတယ်သို့တော်လည်းကျန်းနေတာကယောက်ပိုင်း9ဖွဲ့နဲ့ကျွန်တော်တို့ KNPB နဲ့10ဖွဲ့ကျန်းနေတာဒါနဲ့ပတ်သက်ပြီးတော့ပြဿနာမဖြစ်ရှင်းနိုင်ဘူးဖြစ်အဲ့တော့ဒါနဲ့ပတ်သက်ပြီး2018ကမှာ A ပါဝင်ကျန်တဲ့လူဆွေးနွေးမယ်လို့သဘောထားချတဲ့အချိန်မှာ2019ခုနှစ်တည်းမှာဒီအပါဝင် KNI နဲ့ balance မထိုးတဲ့၄ဘွယ်ကိုဆွနေတယ်။နော်အဲ့တော့ balance မထိုးသေးတဲ့၄ဘွယ်နဲ့ဆွနေမယ်ဆိုတော့လည်းဒီနေ့မပြေလေဘူး။မပြေလေတဲ့အပြင်ကိုဒီနေ့ဒီစုရရည်ညီလာကမှလည်း AA ကိုမဖိတ်ဘူးဆိုတဲ့အခါမှာပြဿနာပိုကြီးသွားတယ်။အဲ့တော့ကျွန်တော်ကပြန်ကြည့်ရင် balance ထိုးတဲ့အဆင့်သက်သက်ဖွဲ့ပြောရင်လက်ရှိ AA ကရေးပါတဲ့ဟာဖြစ်တယ်။ AA နဲ့ပဲကျွန်တော်တို့ကရခိုင်မှာတိုက်ပွဲကြီးဖြစ်တယ်။ဒီအဖွဲ့ကိုကျွန်တော်တို့ကဆွေးနွေးမယ်ဆိုလို့ရှိရင်ကျွန်တော်ပါပြင်မယ်ဒါကိုစဉ်းစားဖို့လို့ဒါမဲ့အရင်အစိုးရလက်ထက်မှာပဲဒီကိုဗစ်ကာလပြင်းထန်တဲ့အချိန်မှာဒီလေဒီ AO အကြံဖက်ဖွဲ့စည်းကြီးညာလိုက်ပြီးတယ်ကြီးညာလိုက်တယ်နောက်အဲ့နောက်မှာအခုလည်းပဲအကြံဖက်ဖွဲ့စည်းကြီးညာထားလို့ကျွန်တော်မဖိတ်နိုင်ဘူးဖြစ်ဒါ energy ဆိုတဲ့သဘောထားပေါ့တမရဘက်ကလည်း AO ကိုတစ်ခါမှဖြေချောင်းကုန်ပေးဘူးသို့မဟုတ်နင်းဟောင်းဆယ်ထဲမှာလည်း KAN နဲ့ထဲမှာလည်းဖြေချောင်းကုန်ပေးဘူးဖြစ်အဲ့တော့ကျမနာပါလဲဆိုတော့ KNA AA TNL MND လေးဘက်ကိုပထမဆုံးဘယ်လိုပဲထိုးဖို့ဆိုလို့ရှိရင်အဓိကတော့ကြိုက်ပြဿနာ AA နဲ့ဒီအထက်ကရစေးဖြစ် AA နဲ့တစ်ခါရစေးဖြစ်မယ်ဆိုလို့ရှိရင် AA ကိုတီရှိခွင့်မပေးဘူးသို့မဟုတ် AA ကိုအချမ်းဖက်ဖွဲ့ကြီးညာထားတယ်ဆိုလို့ရှိရင်ကျွန်တော်တို့ကဘာမှဆက်ဆွေးနွေးလို့မရတော့ညဉ့်ညဉ့်လုံငန်းစဉ်မှာတော့အပြုတ်တက်ရေးပဲဖြစ်သွားတယ်အဲ့တော့ညဉ့်ညဉ့်လုံငန်းစဉ်ကိုကျွန်တော်တကယ်ဆွေးနွေးမယ်ဆိုရင်เออนางไอ้ทั่วไปโหลอัดနေပြီဆိုတဲ့ချက်ကိုသတိပြုဖို့ဒါပထမ step ဖြစ်ပါတယ်အဲ့တော့เออကိုနိုင်ဆုံးပေါ့ပေးပြီးတော့ဒီ၄ဘွဲ့နဲ့ battery ထိုးပြီးမှသာဆိုရင်ခုနမြောက်ပိုင်း9ဘွဲ့ပေါ့ A ပါဒီ1မိုင်လာ SSD ပါမြောက်ပိုင်း9ဘွဲ့နဲ့နိုင်ငံရေးဆွေးနွေးမှုဆက်လှမ်းနိုင်မှာဖြစ်တယ်အခုလောလောဆယ်မှာတော့ဒီကိစ္စတွေမဖြစ်ရှင်းနိုင်သေးတဲ့အတွက်ညဉ့်ညိုင်းလုံငါးစီရန်ရက်တက်နေတယ်လို့ပြောလို့ရပါတယ်
ဟုတ်ကဲ့ကျွန်တော်ဥမောင်စုပဲကျွန်တော်တစ်ခုထပ်မေးချင်ပါတယ်ပြောရမယ်ဆိုရင်တော့ညီငယ်ရေးလုပ်ငန်းစဉ်ကဥသိမ်းစိန်လက်ထက်တွေကလောက်လာတာအခုစစ်စွန်းနှစ်ထဲတောင်ရောက်နေပါပြီဒီပတိုင်ငယ်2010ပတိုင်ငယ်ကတော့တိုင်းသားဖွဲ့စည်းတော်များနဲ့ကစစ်စွန်းလက်ထက်မှာအပြစ်ခတ်ရစေးသဘောတူညီချက်နဲ့တိုက်ပွဲတွေတော်များထိန်းထားနိုင်တယ်ပေါ့နော်မဖြစ်အောင်လို့တိုက်ပွဲကြီးကြီးမဖြစ်အောင်လို့အဲ့တော့ဒါပေမဲ့အခုဒီညီငယ်ရေးလုပ်ငန်းစဉ်တွေလောက်ခါမှာရခိုင်လူဒေသပြည်မှာတော်တော်လေးတိုက်ပွဲတွေပြင်းထားတယ်အရသားတွေထိခိုက်ပျက်ဆုံးမှုတွေပိုများလာတယ်ဒီအခြေအနေကပြောရရင်ငင်းညာလက်ရှိငင်းညာလုပ်ငန်းစဉ်ကဘယ်တစ်ခုခုမှားနေတာပဲလားဒါမှမဟုတ်တဘောအကျကျပဲဖြစ်နေတာလားဥပမာဆိုဘယ်လိုမြင်ပါလဲ
လက္ခဏာဒီလိုပဲကျွန်တော်တို့ရခိုင်မှာဒီအခုတိုက်ပွဲတွေပြင်းထန်နေတာကြတော့သူကအေးရထိုးပေါက်လာတာ2015 16 19မှာဟောတော့တိတ်မသိတာဘူးပေါ့ဗျာနော်ဒါမဲ့တမလို့လည်းကကြည့်တာလဲဘာပြန်ကြည့်တယ်ဆိုအေးဒီရခိုင်ဒေသမှာ80ခုနှစ်ကစပြီးတော့သူတို့ဒီနေ့နှစ်30ကျော်လောက် ဒီအဖြူအောင်နံမျိုးထိန်းထားတယ်ဆိုတော့သူတို့ခံယူဆချက်ရှိတာဒါပေမဲ့2018လောက်ကစားပြင်းပြင်းထန်ထန်တိုက်ပွဲတွေဖြစ်ပြီးအေးရထိုးပေါက်လာတဲ့အချိန်မှာသူတို့ကလည်းအလွယ်ကူမပေးနိုင်အလွယ်ကူမပေးနိုင်ချိန်မှာတိုက်ပွဲဖြစ်တာအချိန်တစ်ခုကတော့ဒါကတော့ကြာမယ်ဗျနော်ဒါတော့ကျွန်တော်နားလည်လို့ရတယ်သို့တော်လည်းပဲငင်းငင်းလုံးနေလို့သဘောထားရင်တော့ဒီပြဿနာကိုဘယ်လိုဖြစ်ရှင်းလဲဆိုပြီးတော့ကကြည့်ဖို့လိုတယ်အဲ့တော့ငင်းငင်းလောတဲ့မှာမလုံးနိုင်သေးဘူးဆိုရင်တော့ကျွန်တော်တို့ကအိုင်စပွဲကတားလို့မရဘူးအချိန်တစ်ခုပြင်းထန်ဖြစ်နေဦးမယ်သဘောတော့ရှိနေတ
ယ်အဲ့တော့ကျွန်တော်ကိုဆိုင်ထုံးအောင်လေးမေးချင်ပါတယ်အခုလိုဖြစ်နေတဲ့ငင်းငင်းလုပ်ငန်းစဉ်ကစစ်တပ်ကြောင့်ပဲဖြစ်နေတာလားဒါမှမဟုတ်လက်ရှိ energy အစိုးရကုနိုင်ကငင်းငင်းပေါ်စီမှားနေတာလားလုပ်ပုံကိုင်ပုံမှားနေတာလားဘာကြောင့်ရှိ ਉਹ မလန်းနိုင်တာလဲကိုဆိုင်ထုံးအောင်လေးအမြင်သိချင်ပါတယ
်ကျွန်တော်အမြင်ရပြောရရင်တော့ဥပမာဒီ2015လောက်ကနေစပြီးဒီတချို့အဖွဲ့တွေကိုဓာတ်လူဆွေးနွေးပွဲမပေးဘူးလို့ဘာလို့ကိစ္စတွေမှာတော့စစ်တပ်မှလည်းတစုံတရာတော့သူအာဏာမှုရှိခဲ့တာပေါ့နော်ဒါပေမဲ့ဒီ2016မှာကျတော့ NLD ဆိုရတက်လာတော့အစိုးရတက်တဲ့ချင်းနဲ့မှသူရဲ့အဓိကရည်ရွယ်ချက်တွေကိုကြည့်အကုန်လုံးကသူကနစ်စင်လို့သူကငြင်းချမ်းရေးနဲ့ငြင်းချမ်းရေးနဲ့ဆိုပြီးမှသူအကြီးအကျယ်ဟိုဒီငြင်းချမ်းရေးကသူတို့အစိုးရရဲ့ဟိုအဲ့ဒီမှရည်ရွယ်ချက်လိုမျိုးကြွေးကြော်ပြီးတက်လာတော့မအောင်မြင်ဘူးဆိုရင်တော့အနာကင်ဆွဲထားတဲ့လူတွေမှာလည်းဒါအဓိကပြဿနာရှိတာပေါ့နော်အနာဟိုဆိုအဲ့လိုပြောလို့တခြားတိုင်းရင်းသားလက်မကင်တွေဘက်ကပြဿနာမရှိတာမျိုးလို့တော့လည်းမဟုတ်ဘူးဒါပေမဲ့ဘူဝါရရေးရရပဲជីជីဥမာသူ့ရဲ့ဟိုအလုံးအဖွဲ့တွေဖွဲ့ပြီးတိစောင်းမှုတို့ချင်းကပ်မှုတို့ရပဲကျင်းတော့တော်တော်လေးဟို energy ဆိုးရလည်းတော်တော်လေးအားနေတော့တာတွေ့ရတယ်ပေါ့နော်
ကိုစိုက်ထုံးလင်ခုနပြောသွားတဲ့အထက်မှာတိုင်းသားတွေကိစ္စပါတယ်တိုင်းသားတွေဘက်ကလည်းဆိုအဲ့တော့ဒီနေ့လုပ်ငန်းစဉ်မှာတိုင်းသားတွေဘက်ကရောလိုအပ်ချက်ရှိတယ်လို့မြင်ပါလား
ဟုတ်ကဲ့တချို့ကိစ္စတွေရှိတယ်ဆိုတော့ဥမာ2015ရှေ့ပိုင်းပဲကြီးကြီးပါဒီ2016နောက်ပိုင်းပဲကြီးကြီးတချို့ဟာလေးတွေတော့သူတို့မှလည်းအာနေချက်လေးတွေတော့တွေးရတာပေါ့နော်ဥပမာအားဖြင့်သူတို့ငကိုကလေးကအစုဖွဲ့လိုက်တည်ထားတဲ့ UNFC လို့မဟာမိတ်မျိုးကိုဖျက်လိုက်တာတို့နောက်တစုပေါ်လာတာတို့ဘာလို့ကဒါငြိမ်းချမ်းရေးရှုထောင့်ရခြင်းပိုခတ်တာပေါ့။ဟိုဆွေးနွေးနေတာလန်းတဲ့တခြားနောက်မဟာမိတ်တစ်ဖွဲ့ပေါ်တဲ့ကိစ္စတို့ဘာလို့ဒါသူတို့ရဲ့ဟိုရှင်းတန်ရပ်တည်မှုတို့ဘာလို့လဲဆိုင်ပါလိမ့်မယ်။တစ်ဖက်မှာကတော့ဘို့အရေးကြီးတာတော့ဒီဒီမိုကရေစီစနစ်လည်းဖြစ်နေတော့ဟိုလူထုထောက်ခံမှုအားနဲ့ဟိုလက်ဂျစ်တမိတ်အရာမြင့်တဲ့အစိုးရရဲ့ဒီညှိနှိုင်းနိုင်စွာတို့ဘာလို့တော့ပိုအရေးကြီးတာပေါ့နော်။ဥပမာအဖြစ်ရခိုင်ပါဆိုရင်ကျွန်တော်တို့ကမြန်မာရိုးရိုးဒီလက်လက်တိုင်းတဲ့ဖြစ်တဲ့ပြဿနာမျိုးမဟုတ်ဘူးပေါ့နောက်ဆုံးများဗမာအများစုထောက်ခံထားတဲ့အစိုးရနဲ့ရခိုင်နေတဲ့ဆက်ဆံရေးပြတ်သွားတယ်ဆိုတဲ့ပုံစံမျိုးထိရောက်တာပေါ့တိုင်းသားလက်လက်တိုင်းတွေကလည်းရှိပါတယ်တချို့ကတည်းကဥမာရွေးကောက်ပွဲလိုကိစ္စမျိုးတွေကိုငါတို့နဲ့လာညှိဆိုတဲ့ဟာမျိုးတွေပြောတာတွေဗားရီယာစပါလေတဘောတစ်ခုကတချို့ကတည်းကတော့သူတို့ပပနတ်နတ်နဲ့သူတို့ဒေတာတွေမှာဟိုပါတီတွေသူတို့မှာသူတို့ဟိုလူတွေအခွင့်အရေးမဆုံးရောဆုံးအောင်လုပ်လေသေးတော့ဘာလို့ဒါမျိုးလေးတွေတော့လုံးရမှာပေါ့နော
်ကျွန်တော်ဒီနေရာမှာတက်တဲ့ပတ်သက်လို့လည်းမိချင်ပါလေ NLD အစိုးရလက်ထက်မှာအရင်ဦးသိန်းစင်လက်ထက်ကတော့တတလက်လက်ညီနေလူငန်းစင်မလုံနိုင်ဘူးလို့တော်များယူဆကြပါတယ်အဲ့တော့ဒီနေရာမှာတက်ရခံခဏပေါ့နော်စစ်တပ်ကတကယ်ပဲညီနေလူငန်းစင်နဲ့ပတ်သက်လို့ NLD အစိုးရလက်ထက်မှာလူရလာရှိရလား NLD အစိုးရနဲ့ကောတကယ်ပဲပူးပေါင်းဆောင်ရွက်မှုရှိရလားကိုဆိုင်ထုံးလည်းအမြင်သိချင်ပါလေ
အဲ့ဒါကတော့တတော်များများပုံမှန်လေးလေးပြောရင်တော့တန်ရရှိတဲ့ကိစ္စပေါ့နော်။တပိုင်းမှာတော့အစိုးရအနေနဲ့အာဏာမှုရှိနိုင်တယ်။ဒါပေမဲ့တပ်အနေနဲ့ဘလောက်အစိုးရနောက်လိုက်ပါပြီးလုပ်မလဲဆိုတော့မေးခွန်းကတော့တော်တော်များများထောက်ပြစရာရှိတယ်ပေါ့နော်။အဲ့ဒါကတော့အပြစ်ရပ်ပြီးသားအဖွဲ့တွေနဲ့ကိစ္စတွေမှာလည်းရှိတယ်လို့အပြစ်မရပ်သေးတဲ့အဖွဲ့တွေနဲ့ကိစ္စတွေမှာလည်းရှိတယ်။ဥပမာအပြစ်ရပ်ပြီးသားအဖွဲ့တွေနဲ့ကိစ္စမျိုးတွေကိုကြည့်ရင်အပြစ်ရခိုင်မာရေးတို့နေရာတတ်မှတ်ရေးတို့လိုအရေးကြီးတဲ့ကိစ္စတွေမှာအစိုးရကိုယ်တိုင်ကတပ်ကိုအကုန်လုံးလွှဲထားလိုက်တဲ့ပုံစံမျိုးတွေပေါ့နော်အဲ့နေရာမျိုးကြတော့အစိုးရနဲ့တပ်နဲ့ကသဘောထားအတူတူပဲဆိုတဲ့ပုံစံမျိုးထွက်သွားတဲ့ဟာမျိုးလေးတွေလည်းရှိတာပေါ့တချို့ဟာကတော့နည်းနည်းသူတို့မူဝါဒကွဲတရားပါတရားတော့ရှိတယ်ဥပမာရခိုင်ကိစ္စဆိုတာမန်ရခိုင်တွေကိုမင်းဟာအစိုးရပဲလာလာတပ်ပဲလာလာဟိုမင်းတို့လူမျိုးတွေကသဘောထားအတူတူပဲဆိုတဲ့ပုံစံမျိုးပေါက်သွားတဲ့ဟာမျိုးလေးတွေလည်းရှိတာပေါ့နော်
ဟုတ်ကဲ့ဒါဆိုရင်ရခိုင်ကိစ္စမျိုးမှာဆိုလို့ရှိရင်အစိုးရနဲ့တက်ကတတဘောလေးလုပ်နေရမှာဟုတ်ဘူးလားဘယ်လိုယူဆလို့လဲကိုဆိုင်ကောင်းလဲ
ကျွန်တော်ယူဆမှုရတော့အစိုးရနဲ့တက်နေရခိုင်လိုကိစ္စမျိုးမှာတိတ်တဘောထားချင်းမကွာဘူးဗျဟိုကွာရင်တော့ပါစနစ်အနှဲငယ်လေးပဲကွာနေမှာတော်တော်များများတူညီတယ်လို့ပြောလို့ရပါတယ်
ပြောရမယ်လို့အနေအစိုးရတက်လာကလေးကဒေါ်ဆန်းစုကြည်ကိုယ်တိုင်က
ငင်းငယ်လုပ်ငန်းစဉ်ကိုဦးစားပေးပြီးတော့ဆောင်ရွက်မယ်ဆိုပြီးတော့ပြောသွားပါတယ်လုပ်လဲလုပ်ပါတယ်ဒါပေမဲ့အခုလိုချင်းတွေဖြစ်တာဟာ NLD အစိုးရဘက်ကဘလို့တက်မကင်ကြဖြစ်တာလားဒါမှမဟုတ်မူဝါဒမှားယွင်းနေလို့လားဦးမော်မော်ဆိုဘလို့မြင်ပါလဲ
ဟုတ်ကဲ့ NLD အစိုးရလက်ထက်မှာငင်းငယ်လုပ်ငန်းစဉ်ကိုလုပ်ဖို့လူရွေးတဲ့အခါမှာလူရွေးတဲ့လူကမဒီတခြားလုံးမှလူမငင်ဘူးလို့ပြောလို့ရပါတယ်ဆိုတော့နှိုက်ချင်ရင်သမိတ်စိတ်လက်ထက်မှာဆိုဒီဥပမာတယောက်တည်းစောက်သုံးလို့ပါတာအော် NLD အစိုးရလက်ထက်မှာကျတော့ NRPC မှာဒုက္ခသုံးအောင်ထားတယ်ဒေါက်တာတမျိုးဝင်းဦးကျော်တင်းဆွေတော်ဥပထုတ်တို့ပေါ့အဲ့လူတွေကတခြားလုံးမှဆိုလို့ရှိရင်ကျွန်တော်ငင်းငယ်လုံးကဆိုမှကြည်အစောပိုင်းကလာမှဒေါက်တာတမျိုးဝင်းကိုတွေ့ရတယ်ဆွေးနွေးပွဲတွေမှာအလဲပိုင်းလောက်မှဦးကျော်တင်းဆွေတွေ့ရတယ်အခုနောက်ပိုင်းမှာသူဝင်လုံးတာတွေ့ရဆိုတော့ဒီငင်းငယ်လုံးကဆိုမှဒီတာဝန်ယူရက်တွေမငိမ့်တာဟာ NLD အစိုးရအတွက်ဆိုလို့ရှိရင်ငင်းငယ်လုံးကဆိုအားနဲ့ချက်ပြုလို့မြင်ပါတယ်ဒါကပထမချက်ဒုတိယချက်မှအနေနဲ့ပြောမယ်လို့ရှိရင်ကျွန်တော်တို့ကဒီငင်းငိုင်းလူဆောင်ကတိုင်းသားရင်းနဲ့ဆွေးနွေးတဲ့နေရာမှာဘယ်ဟာကိုစောင်းပေးဆွေးနွေးမလဲဆိုတဲ့နေရာမှာဘယ်ဟာကိုလုံးဦးစားပေးလုံးမယ်ဆိုတဲ့နေရာမှာအဲဒီနဲ့ဥဆောင်နိုင်သွားတာနဲတယ်။သူကတတ်မလို့ရသဘောတော့ငဲ့ကြည့်ရတာအရင်များတယ်လို့မြင်ပါတယ်။လက်တွေ့ဆွေးနွေးပွဲတွေမှာပဲဖြစ်ဖြစ်လုံးဆောင်နေတာလည်းပဲကိုလက်တွေ့ဒီလုံးဆောင်နေတာပဲဖြစ်ဖြစ်သူကNLD အစိုးရအနေနဲ့လွတ်လွတ်ကျွတ်ကျွတ်လောက်တာတဲ့တက်မလို့ရဲ့သဘောတော့ငဲ့ငဲ့ကြည့်ပြီးလုပ်တဲ့အခါမှာတော့ဒီငင်းငယ်လုံငန်းစရာတရုတ်ဆွေးနေရလို့မြင်ပါနောက်တတိယတစ်ခုအနေနဲ့ပြောမယ်ဆိုရင်ဒါငင်းငယ်လုံငန်းစင်တဲ့တော့မဆိုင်တော့ဘူးသူ NLD အစိုးရအနေနဲ့တက်လာပြီးတဲ့အခါမှာသူတိုင်းရပါတီသူမြို့ဝဥရေတဲ့တိုင်းရပါတီကိုဆွေးနွေးပွဲနိုင်ငံရေးပါတီနဲ့သဘောထားပြီးဆွေးနွေးတာတခါမှမဖြစ်ဘူးသူရေတော့ပွဲအနိုင်ရပြီးတဲ့ဒီနေ့ထိဒီညောကဒီဥပဒေပြန်မှာဝင်လာတဲ့တန်သာပါတီတွေကိုတော့ဆွေးနွေးပွဲကိုနိုင်ငံရေးဆွေးနွေးပွဲတွေပြသဘောထားပြီးဆွေးနွေးတာမရှိတဲ့အချိန်မှာတော်လို့ရလက်နက်ကိုင်ဖွဲ့စည်းနေနေနဲ့ဒီလိုအချိန်ကြီးညောမှာဂန်းလူကြီးကိုရှိပါမလားဆိုတော့တန်ရတယ်အများကြီးဖြစ်စီတာတဲ့အကြောင်းချက်ချက်ဖြစ်ပါတယ်အဲ့တော့တစ်ဖက်ကပြောမယ်ဆိုလို့ရှိရင် NLD အနေနဲ့တန်သာပါတီနဲ့ပတ်သက်ပြီးလှုပ်ဆောင်တဲ့နေရာမှာအားအနေဆုံးချက်ကတော့ကျွန်တော်တို့ဒီအုတ်ခြေကဥတွေပြမှာပုံမှန်26တဲ့ဒီပုံမှန်26တဲ့ဆိုတာကတကယ်တမ်းကဘာဖြစ်လဲဆိုတော့တိုင်းသားရိုးနေချင်တော့တိုင်းသားပြည်ရင်မှာတိုင်းသားတွေကနေပြီးတော့သူ့ရဲ့ဝင်းကြီးကျုံနဲ့အစိုးရကိုပြောက်တင်ပြောက်ခွင့်မှာဒါနဲ့ပတ်သက်ပြီးတော့ဒီ NLD ဆိုတာ NLD နင်းနေတာတော့သူအကြောင်းပြချက်တွေနဲ့ဒါမပေးဘူးပေါ့ဗျာတော့လက်မခံဘူးဆိုရင်ဒီမှာတိုင်းသားတွေကဒါကိုတွတ်ပွားကြတယ်ဗျာနော်ဒါမျိုးမျိုးဟာခြေတည်အဲ့တော့တော်ရဲလူတွေအနေနဲ့မြို့ဝလူတွေအောင်တော့ဖေးမပေးရင်ငါတို့လက်နက်ကင်စားတဲ့လူတွေရောခွင့်ပေးမှာမလားဆိုတော့တန်လျာတွေအတိုင်းမြင်ပါတယ်ဒီလိုအချိန်တွေမြို့မှာ NLD အနေနဲ့ policy အမှားတချို့ကတော့ကျူးလွန်ခဲ့ပါတယ်ဒါတွေကိုပြန်သုံးသပ်သင့်မှုတော့ပ
ါနီနာရောက်ကိုမူဝါဒရောက်ကိုအားလိုက်ချက်တွေဂျုံခဲ့တယ်ပေါ့ကျွန်တော်ကိုစိုင်းထွန်းအောင်လည်းနောက်ဆုံးပေးချင်ပါတယ်ခင်ဗျာသူသိသိလက်ထက်ကတော့ NLD ကဘလောက်ဘာကြောင့်ခြေတက်တော်လေးမစမ်းနိုင်တာလဲကိုစိုင်းထွန်းအောင်လည်းအမြင်သိချင်ပါတယ
်အဓိကအားဖြင့်တော့သူကပထမတစ်ချက်အနေနဲ့ပြောရင်ဟို NLD အစိုးရရဲ့အစိုးပိုင်းခြေလှမ်းတွေကိုကြည့်တယ်။ဘာသွားတွေ့ရလဲဆိုတော့ဥမာမောင်စိုးပြောခဲ့လို့ပဲဒီဥမာအတန်တက်နိုင်တဲ့ပါတီတွေဘာတွေကိုသူဆွေးလည်းမဆွေးနေခဲ့ဘူး။ဟိုအာဏာခွဲဝေရေးလည်းဟုတ်ဒီပတ်တိမလုပ်ခဲ့ဘူးပေါ့ဗျာ2015မှာအတန်တက်ကိုသားပြုနိုင်တဲ့တိုင်းရင်းသားပါတီလေးတွေရှိတယ်။အဲ့ဒီအခြေအနေမျိုးမှာသူက27ပင်လုံးဆိုရင်မှသူအဖေရဲ့ဒီ legacy ကိုသူဆက်ခံလို့ပါလို့လည်းလုပ်တယ်သူလောက်ရင်သူအကုန်အောင်မြင်မယ်လို့ကိုကိုကိုအထင်ကြီးစိတ်တွေများခဲ့လားမသိဘူးဗျာတနိုင်ငံလုံးမှာသူတို့ရဲ့လူထုထောက်ခံမှုတွေများတယ်ဆိုတော့ဥမာမြို့ပေါ်မှာဗျာ state sponsor နဲ့ဒီ27ပင်လုံး campaign တွေပါတွေလုပ်တယ်အဲ့လိုမျိုးလုပ်ရင်သူတို့ရမယ်လို့တွက်များတွက်ခဲ့လားလို့ကျွန်တော်တော့ထင်တယ်ဒါပေမဲ့အဲ့ဒီဟာတကယ်တမ်းပြောရရင်တိုင်းတာဒေတာတွေမှာတကယ်ဖြစ်နေတဲ့အခက်အခဲတွေဖြေရှင်းမှုတို့ဘာလို့အတွက်မျိုးအထီတာသွားမတော်မဟုတ်ဘူးပေါ့နော်ဆိုလို့ရတစ်ဖက်ကဟိုသူတို့အာဏာလွဲပြောင်းနေပါတယ်မှာသူတို့တတ်တို့ဘာလို့လဲသူတို့ဘလို့တဘောတူညီမှုတွေရှိခဲ့လဲဆိုတာမျိုးမသိဘူးဒါပေမဲ့အစောပိုင်းခြေလမ်းနေရာအဲ့ဒီခြေလမ်းမျိုးတအားဆန်တယ်ဥမာအဖြစ်2016လောက်ကလေးကဥမာဘန်ကောက်ပို့တတင်းတဘောမှာကျွန်တော်တို့တွေ့ရလို့ပေါ့ဗျာကချင်မှာဖြစ်နေတဲ့ဒီဂီဒွန်တို့ဘာလို့တိုက်တဲ့တိုက်ပွဲတွေကိုအစိုးရတိုက်မိတ်ပေးတယ်ဆိုဟိုဆိုတဲ့ဟာမျိုးတွေပေါ့အစောပိုင်းကလေးကဒါမျိုးလေးတွေထွက်ခဲ့တာရှိတယ်ပေါ့နော်အဲ့တော့တဖက်ကသူလှုပ်နေတဲ့ညီညာရေးဖြစ်စဉ်ဟာဘာတန်တရားဝင်တရားရှိလဲဆိုတော့အဲ့ဒီကာလတွေကတန်တရားဝင်တရားရှိတဲ့အချက်ကဘာလဲဆိုတော့ ဟိုရတော့ခဲ့ရင်ဒါဂုံတကင်းရနိုင်ငံရေးတိုက်ခါရကြီးပါမလို့လောက်တာလားတစ်ဖက်မှာလည်းမူဝါဒတွေခိုင်ခိုင်မာမာမရှိဘူးအားနည်းချက်တွေရှိတယ်ဟိုလူမနေရာမှာလည်းမထားတူတတ်ဘူး institution တွေမဆောက်ပဲနဲ့တေချာမဆောက်ပဲနဲ့လုတ်ခဲ့တာပေါ့နော်အဲ့ဒီဟာအစပိုင်းကလေးကပြင်ခဲ့ရတာနောက်ပိုင်းမှာကျတော့သူကထရန့်ကဘလို့ပြောင်းသွားလဲဆိုတော့ဥတိန်ဆိုင်လက်ထက်ကတက်ဖို့ဆိုတာပထဝီနိုင်ငံရေးနဲ့တွက်ရင်ဥတိန်ဆိုင်လက်ထက်မှာဒီကျွန်တော်တို့ငင်းကြိုင်းရဲ့ဘော်လုံးကိုထိုင်းနယ်စပ်ကအဖွဲ့တွေဒီမှာပဲတေချာတည်ထားခဲ့တာဖြစ်ပြီးမှဒီတရုတ်နယ်စပ်ဘက်ကအရောက်တိတ်မခံခဲ့ဘူးဒါပေမဲ့2015ကိုကန့်အရေးကိုကန့်ကိစ္စပေါ်လာတော့ဘော်လုံးကဟိုပေါ့ဗျာဘော်လုံးစကားနဲ့ပြောရင်ဘော်လုံးကဒီတရုတ်နယ်စပ်ဘက်ကအလေးတာလာတဲ့ဟာမျိုးတွေစဖြစ်လာတာပေါ့နော်အဲ့တော့ NLD ဆိုရအောင်ကြည့်ရင်သူကအဲ့ဒီဟာမျိုးတွေနဲ့ဒီပထဝီနိုင်ငံရေးနဲ့ဒီတိုင်းနာဒီအဆက်ဆက်တွေပြိပကအဆက်ဆက်တွေနဲ့ပတ်သက်လို့လည်းသူဘာမှတေချာပြင်ခဲ့တာမတွေ့ရဘူးဥပမာတရုတ်ကိုလိုက်ရောရင်ဒီတိုင်းနာလက်နက်ကန်တွေအပြစ်ရမယ်ဆိုတဲ့မူမျိုးကိုလည်းသူ2019လောက်ကနေစပြီးမှသူချိတ်ကတ်တာပဲအခုထိလည်းမအောင်မြင်ဘူးဒါပေမဲ့တကယ်လက်တွေ့မှာအဲ့ဒီအခြေအနေမျိုးနဲ့တချို့မနီးရုပ်စွဲဝေးရွားတဲ့ဟာမျိုးလေးတွေလည်းအများကြီးတွေ့ရတာပေါ့နော်တစ်ဖက်မှာလည်းတပ်ကိုသူမထိန်းနိုင်ဘူးပေါ့ဗျာတပ်ကိုအလိုလိုက်ရတာလည်းများတယ်ဆိုတော့စုံလုံးရတော့သူ့မှာမူဝါဒရေးရလဲအားနေချက်ရှိလို့ဒီအတွက်ဟိုစေတနာရောတကယ်ပါရဲ့လားတကယ်အောက်ကအခြေအနေမှန်တယ်ရောတကယ်သိနာလေခဲ့လားဆိုတာတော့ကျွန်တော်တော့တန်တရားဝင်တယ်ဗျာ
NLD အစိုးရလက်ထက်ညီနိုင်လုပ်ငန်းစဉ်အခုလာမဲ့ဇုတ်ထအချိန်ပြည်လုံးညီလာခံညှော်လင့်ချက်စာရီကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်မြန်မာရေးလေးလာသူဥမ္မောင်မောင်ဆိုးနဲ့ပြောင်စု Institute ကသူတည်သည့်စိုင်းထွန်းအောင်လင်းတို့ဆွေးနွေးကြတာပါကျွန်တော်ကသားညစ်ဦးပ
ါဒီလိုမြန်မာဝိုင်းရုံးမြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန် DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေးတယ်။ DVV ရုပ်သံခြောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေတိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းရန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်။
ဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါ။အမေရိကန်နဲ့ပိုလန်တို့ဟာမကြာသေးခင်ကမှနှိမ့်နိုင်ခဲ့တဲ့ကာကွယ်ရေးပူးပေါင်းဆောင်မှုတိုးမြင့်ရေးဆိုင်ရာ EDC ရဲ့သဘောတူညီချက်ကိုစနေနေ့ကဝါဆောမြို့မှာလက်မှတ်ရေးထိုးကြပါတယ်။ဥရောပခီးစဉ်တောင်းရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဟာပိုလန်သမ္မတအန်ဒရီဒူဒါနဲ့တွေ့ဆုံပြီးမှကာကွယ်ရေးဝန်ကြီးနဲ့အခုလိုသဘောတူလက်မှတ်ရေးထိုးလိုက်တာဖြစ်ပါတယ်။ဒီသဘောတူညီချက်ကနေနှစ်နိုင်ငံစီးရေးပူးပေါင်းဆောင်မှုမြင့်တက်နိုင်မှာဖြစ်တယ်လို့ပိုလန်မှာအမေရိကန်တပ်တွေတိုးမြင့်ချတာရာဟာဥရောပဒေသလုံးကျွေးတိုးမြင့်လာစေမယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောဆိုပါတယ်။ရုရှားမှာ COVID-19 ရောဂါကာကွယ်ဆေးသစ်စထုတ်နေပြီဖြစ်ကြောင်းကျန်းမာရေးဝန်ကြီးဌာနသတင်းထုတ်ပြန်ပြီးနိုင်ငံပိုင်းကမှပဲကာကွယ်ဆေးပရမတ်တုပ်ထုတ်ခဲ့တယ်လို့ကျန်းမာရေးဝန်ကြီးပြောကြားချက်ကိုကိုးကားပြီး Russian Interfax သတင်းကဖော်ပြပါတယ်။ကမ္ဘာတလုံး COVID-19 ကာကွယ်ဆေးထုတ်ဖို့ပြန်ဆိုင်လုပ်နေချိန်မှာရုရှားဆိုတာကဆေးထုတ်ဖို့အမြန်အတီးပြုတ်ပေးလိုက်တာဟာဘေးကင်းလုံခြုံမှုထက်သူ့နိုင်ငံဂုံတက်အောင်ရှေ့လန်းတင်တာမျိုးဖြစ်မှာကိုဆိုရင်ကြောင့်သိပ္ပံပညာရှင်တချို့ကပြောပါတယ်။အိန္ဒိယတရုတ်နှစ်နိုင်ငံကြားနှင်းဆက်တင်းမာမှုအကြီးကျယ်ထိခိုက်ရတဲ့ပတ်သက်လို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကသူ့ရဲ့လွတ်လပ်ရေးနိုင်ငံကိုမှတရုတ်နိုင်ငံကိုအထူးသတိပေးပြောကြားလိုက်ပြီးအိန္ဒိယမှာဂုတဲ့ပိုးပြီးအားကောင်းတဲ့စစ်တပ်ကိုတိဆောက်သွားမယ်လို့ကြေညာပေးလိုက်ပါတယ်။တနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်ဝေချက်တွေကိုယာယီပုံစံပြောင်းလဲထုတ်ဝေပေးနေတာပါ။ဒေါက်တာရှင်ပေါင်းစစ်ချမ်းသာကိုကြံပါကြပါစေ။ကျွန်မရှင်ရပ်ပ
This program has come to you from the Voice of America, Washington.